Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင် VOA American အသံရ2023ခုနှစ်အောက်တိုဘာလ17ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ30 40 50တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနန်းလာပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာနယ်ဇက်ကိုထိန်းချုပ်ထားနိုင်ပြီးတော့မကြာခင်မှာ Hamas ထိန်းချုပ်နယ်မြေတွေကိုမြေပြင်ထိုးစစ်ဆင်မယ်ဆိုပြီးတော့ Israel ကပြောပါတယ်။မွန်လိုင်းကတ်စစ်ရှောင်းစခန်းပါဝင်မြန်မာနိုင်ငံပြည်ပခဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်လို့ဖွင့်ပေးဖို့ကုလသမဂ္ဂကနေပြီးတော့တောင်းဆိုပါတယ်။လိုင်ဆာနီကချင်ဒုက္ခသည်စခန်းကိုစစ်ကောင်စီကတိုက်ခိုက်တဲ့နေရာမှာလေကြောင်းကရောလက်နက်ကြီးတွေပါပစ်ခတ်ခဲ့တာဆိုပြီးတော့ NUG ပြောခွင့်ရသူကပြောဆိုပါတယ
်။အခုလိုသတင်းတွေအပြင်ကချင်နဲ့တရုတ်နယ်စပ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းကိုစစ်ကောင်စီကအင်အားသုံးတိုက်ခိုက်လိုက်တဲ့သတင်းတင်ပြချက်Israel Palestine အရေးမှာအီရန်ရဲ့အခမ်းကဏ္ဍကိုကဘာကအာယုံဆိုင်လာတဲ့ဆိုတဲ့သတင်းဆောင်မတွေတင်ဆက်သွားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမေဂျီဩဇာယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနိုင်ရှင်ချင်းနဲ့ကဘာတလောခီတော့အစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းတင်ပြပါမယ်ရှင
်။ကာဇာနဲ့နေဇာကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ Israel ကအင်ကာနီကပြောလိုက်ပါတယ်။နောက်ထပ်ဒီအဖြစ်မျိုးထပ်မဖြစ်အောင်ဂါဇာအတွင်းမှာပြောင်းလဲတွေလုပ်ဖို့အစ္စရေးစစ်တပ်ဟာထိုးစစ်အဆင့်ကိုကူးပြောင်းသွားပြီလို့အမတ် 68 လေဒီတပ်ကဗိုလ်ချုပ်ဒန်ဂိုးလ်ဖော့စ်ကဆိုပါတယ်။အစ္စရေးစစ်တပ်ရဲ့တိုက်ခိုက်မှုကအဆပဲရှိသေးတယ်လို့ဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကလည်းတနင်္လာနေ့နောက်ပိုင်းမှာပြောခဲ့ပါသေးတယ်။လာမယ့်ရက်တွေမှာရန်သူပေါ်ကျွန်တော်တို့တိုက်မှာကသူတို့မျိုးဆက်နဲ့ချီပြီးပက်တင်ရိုက်ခိုက်သွားပါလိမ့်မယ်လို့မစ္စတာနက်တန်ယာဟူကပြောထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာလူရေ 1.2 သန်းရှိပြီးအနည်းဆုံး 2 သိန်းကအိုးအိမ်စွန့်ခွာထွက်ပြေးနေရကြောင်းအသိပိုက်ခံပါလက်စတိုင်းနယ်မြေကကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုပေါင်းစပ်ညှိနှိုင်းမှု Lens Hastings ကသတင်းထုတ်ပြန်ပြောပါတယ်။ဒီချိန်မှာပဲအစ္စရေးနဲ့သွေးစည်းညှိနှိုင်းမှုနဲ့ထောက်ခံမှုကိုပြသတဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာလာမယ့်ရက်ပိုင်းမှာအစ္စရေးကိုသွားမယ်လို့နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမဲလာကပြောပါတယ်။လူသားချင်းစာနာထောက်ထားရေးအကူအညီတွေပေါ်ပိတ်ပင်နောက်နိုင်ငံတကာလူသားချင်းစာနာမှုဥပဒေအရတားမြစ်ထားတာကြောင့်အစ္စရေးကဂါဇာကမ်းမြောင်ဒေသပိတ်ဆို့ဝိုင်းရံထားတာကရုပ်သိမ်းမှုကုလသမဂ္ဂကအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။အရသားတွေရဲ့ရှင်သန်မှုအတွက်အရေးကြီးတဲ့ကုန်ပစ္စည်းတွေကိုကန့်သတ်မထားရဘူးလို့ကုလသမဂ္ဂလူခွေဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောရေးဆိုခွင့်ရှိသူ Ravina Shamka Sani ကဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဝိုင်းရံထားတဲ့နေရာတွေကနေအရသားတွေကိုထွက်ချင်ထွက်ခွင့်ပေးရပါမယ်။စစ်ဘက်ဆိုင်ရာလိုအပ်ချက်ကြောင့်ကတ်သက်ချုပ်ချယ်မှုတွေလုပ်ရင်အရသားတွေပါသိမ်းကျုံပစ်ဒဏ်ပေးတယ်လို့ဖြစ်နိုင်လို့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအောက်မှာဒါကိုရှင်းရှင်းလင်းလင်းတားမြစ်ထားပြီးဒီလိုမလုပ်ရင်စစ်ရာဇဝမှုဖြစ်သွားနိုင်ပါတယ်လို့ UNHCR ကပြောပါတယ်။အစ္စရေးအနာပိုင်တွေကဂါဇာကမ်းမြောင်မှာရေရောတပ်စစ်တအားပါဖြတ်တောက်ထားတာပါ။ဂါဇာကမ်းမြောင်မှာပြီးခဲ့တဲ့စနေနေ့ကစပြီးကျန်းမာရေးဆေးကမ်းတွေနဲ့ဆေးဝင်တန်းတွေအတိုက်ခိုက်ခံရတာ73ကြိမ်ဖြစ်ပေါ်ခဲ့ပြီးကျန်းမာရေးဝန်ထမ်း6ဦးသေဆုံးက4ဦးတန်ရရှိခဲ့ကြောင်းကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကလည်းကြေညာထားပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှရုရှားနိုင်ငံကိုစားပြုပြန်လည်ပါဝင်ခွင့်ပြုရေးနဲ့ပတ်သက်လို့ကုလသမဂ္ဂထွေထွေညီလာခံမှာအင်္ဂါနေ့ကမက်ခွတ်ဆုံးဖြတ်ခဲ့ကြရမှာရုရှားရှုံးနိမ့်သွားခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက် 2022 အေဘီလကလေးကရုရှားကိုလူခွေကောင်စီကနေထုတ်ပယ်ထားခဲ့တာပါရှိုးဝဲမဲပေးစနစ်နဲ့မဲပေးခဲ့ကြပြီးအယ်ဘေးနီးယားဘူလ်ဂေးရီးယားနဲ့ရုရှားနိုင်ငံတွေဟာဥရှိယူရောပဒေသဆိုင်ရာအုပ်စုအတွက်သတ်မှတ်ထားတဲ့နေရာနှစ်ခုကိုရှင်းပြန်ခဲ့ကြရမှာမော်စကိုက83မဲဘူလ်ဂေးရီးယားက160နဲ့အယ်ဘေးနီးယားက123မဲအတိအထိရခဲ့ကြပါတယ်အဖွဲ့ဝင်48ဦးပါဂျနီဗာခြေဆိုင်လူခွေရဲ့အဖွဲ့မှာ3နှစ်သက်တမ်းအတွက်ထွေထွေညီလာခံမှာစုစုပေါင်းထိုင်ကုန် 15 နေရာဖြည့်ဖို့ရှိတာပါရုရှားအရေးမခံခဲ့ရတာနဲ့ပတ်သက်ပြီးမယူမတွတ်နိုင်တဲ့ဆေးရဆွေးမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျွလွနေတဲ့ရာဆွေးမှုတွေတဲ့တာဝန်ရှိတဲ့အစိုးရတရက်ကိုလူခွေရဲ့ကောင်စီမှာမပါဝင်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကရုရှားကိုသတိပေးလိုက်တာဖြစ်တယ်လို့လူခွေရဲ့စောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 14.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ပေါ်ဒူးနေမြန်သတင်းတွေကို VOA ကဆက်လက်ကြီးညာပေးနေတာပါအမျိုးသမီးနဲ့ကလေးအများပြပါဝင်ပြည်ရင်းအိုးအေးစုခွာထွက်ပြေးကြသူတွေရဲ့စခန်းကို October 9ရက်ကတိုက်ခိုက်ခဲ့တဲ့အတွက်ရသားတွေဒါစင်ချီတေဆုံးရတဲ့သတင်းတွေကြောင့်ထိတ်လန့်တုန်လို့ရပါကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ကအင်္ဂါနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ဒီအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့လဲမစ္စတာဂူသရက်ဆယ်ပြောရေးဆိုခွင့်ရှိသူကကြေညာချက်မှာပြောထားပါတယ်။တိုင်းပြည်နဲ့စစ်တပ်ကပုံပြီးပြင်းပြင်းထန်ထန်တိုက်ခိုက်လာတာအပါအဝင်အကြမ်းဖက်မှုပုံစံအလုံးကိုကုလသမဂ္ဂအတွေ့အမှုချုပ်ကရှုတ်ချလိုက်ပါတယ်။ဒီလိုတိုက်ခိုက်မှုတွေကဒေသတွေမှာတီးမငြိမ်မှုကိုပိုပြီးမီးပွားစေတယ်လို့လဲကျင်းကြချက်မှာဆိုထားပါတယ်မိမိတို့ရဲ့ဩဇာကိုအသုံးချကြဖို့မြန်မာနိုင်ငံရဲ့အိန္ဒိချင်းတိုက်ပြည်တွေကိုလည်းကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းလိုက်ပါတယ်ရတုအရသားတွေကိုနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအရအကာအကွယ်ပေးရမယ်လို့လည်းမစ္စတာဂူသရက်စ်ကထပ်မံပြောကြားလိုက်ပါတယ်မြန်မာစစ်တပ်ကမုံလိုက်ခက်စစ်ရှောက်စခန်းတိုက်ခိုက်တာကိုပြည်ထောင်နိုင်ငံကလည်းပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်အဲဒီမုံလိုက်ခက်စစ်ရှောက်စခန်းအပအဝင်မြန်မာနိုင်ငံပဋိပက္ခဒေသတွေမှာလူသားချင်းစာနာထောက်ထားရေးအဖွဲ့တွေကအနောက်ဆက်ကင်းကင်းလုံးကျုံစိတ်ချစွာထိထိရောက်ရောက်အကူအညီပေးနိုင်အောင်ဖွင့်ပေးဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရာပေါက်ဆက်ညှိနှိုင်းရေးယုံ UNOCHA ကတောင်းဆိုလိုက်ပါတယ်။အသိပိုက်ခိုင်ပါလက်စတိုင်းနယ်မြေတွေအာဖဂန်နစ္စတန်ကငလျင်ဒေသနဲ့မြန်မာနိုင်ငံကပဋိပက္ခနယ်မြေတွေကိုလူသားချင်းစာနာထောက်ထားရေးအကူအညီပေးဖို့ပိတ်ပင်ထားတာနဲ့ပတ်သက်ပြီး UNOCHA ကသတင်းထုတ်ပြန်ရမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။2021 February လစစ်တပ်ကအာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံမှာ OA စုခွာထွက်ပြေးကြသူ2000နီးရှိပြီးကြီးမားတဲ့အာဏာနဲ့ရင်ဆိုင်နေကြအကြောင်းမနေ့ကလိုင်စာနီကမွန်လိုက်ခက်စစ်ဆောင်စခန်းတိုက်ခိုက်မှုကပြသလိုက်တယ်လို့ UNOCHA ကပြောပါတယ်။လက်ခံနိုင်စရာအကြောင်းပြချက်လုံးဝမရှိတဲ့အဲ့ဒီတိုက်ခိုက်မှုဟာကြာတဲ့အချိန်ကာလတွေမှာထိခိုက်နစ်နာလွယ်သူတွေကိုကာကွယ်စောင့်ရှောက်ဖို့အရေးကြီးလို့အကြောင်းမီးမောင်းထုတ်ပြနေပါတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရမွေအဖွဲ့အစည်း UNICEF ကလည်းပြောပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကတန်ပေါင်း190လောက်ရမယ်လို့ပြောပေမဲ့28ရာခိုင်နှုန်းပဲရမွေရရှိကြောင်း UNOCHA ကပြောပါတယ်ခင်ဗျာမြန်မာနိုင်ငံမှာအလို့သမားသမဂ္ဂတွေဖိနှိပ်နေတာအထူးသဖြင့်စစ်တပ်ကပေါ်တာဆွဲတာအပအဝင်အတင်းအဓမ္မလိုအားပေးခိုင်းစီတာတွေပုံစံမျိုးစုံနဲ့ရှိနေတာအားလုံးချက်ချင်းရပ်ဖို့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO ရဲ့စုံစမ်းစစ်ဆေးကော်မရှင်ကတောင်းဆိုလိုက်တာကိုအလို့သမားအရေးဆောင်ရွက်တဲ့ပြည်ပဆိုင်ရာအလို့သမားသမဂ္ဂအဖွဲ့ချုပ် ITUC ကအင်္ဂါနေ့ကကြိုဆိုလိုက်ပါတယ်စစ်တပ်ရဲ့ရက်ဆက်ရုံမှာတဲ့အပြုမှုကိုလက်ခံနိုင်စရာမရှိကြောင်းနဲ့စစ်ဆိုးရကိုဖယ်ကျင်ပြီးလွတ်လပ်ခြင်းနဲ့ဒီမိုကရေစီပြန်လည်ထူထောင်နိုင်ရေးအတွက်ကမ္ဘာတစ်ဝန်းကမြန်မာပြည်သူတွေနဲ့ယက်တည်ရမှာဖြစ်တယ်လို့ ITUC ရဲ့အထွေထွေအတွင်းရမှု Look Triangle ကပြောပါတယ်သမဂ္ဂလွတ်လပ်ခွင့်နဲ့အာရဗလိုအားပေးခိုင်းစေမှုပပျောက်ရေးကအခြေခံလူခွင့်ရေးဖြစ်ပြီးကမ္ဘာဒေတာတစ်ခုမှာဒီလိုခွင့်ရေးတွေဆုံးရှုံးနေရင်ကမ္ဘာနေရာတိုင်းမှာဆုံးရှုံးတာပဲဖြစ်လို့ကမ္ဘာအလုသမားသမဂ္ဂအနေနဲ့မြန်မာနိုင်ငံအလုသမားများသမဂ္ဂအဖွဲ့ချုပ်မြန်မာအလုသမားတွေနဲ့အတူရက်ဒီကြောင့် ITUC ကဆိုပါတယ်စာမျက်နှာ25မျက်နှာပါတဲ့ ILO စုံစမ်းစစ်ဆေးကော်မရှင်အစည်းအဝေးခန်းဆောင်ကိုအရင်ပအောက်တိုဘာလ4ရက်ကထုတ်ပြန်ခဲ့ပြီးအစည်းအဝေးခန်းဆောင်ပါအချက်တွေကိုလိုက်နာခြင်းမရှိရင်မြန်မာစစ်အာဏာရှင်တွေဟာနိုင်ငံတကာတရားရုံးမှာဖြေရှင်းရမှာဖြစ်ပါတယ
်ထိတ်တန့်ရောက်တဲ့တွေကိုဦးတင်မောင်းတန်းကြီးညာခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်တော့ပါမယ်ကချင်နဲ့တရုတ်နယ်စပ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းကိုအင်္ဂါနေ့မနေ့ကစစ်ကောင်စီကလေကြောင်းကနေအင်မတန်အားပြင်းတဲ့ဘုံကျဲတိုက်ခိုက်မှုအပြင်လက်နက်အမြောက်တွေနဲ့ပစ်ခတ်ခဲ့တဲ့အကြောင်း NUG သမရယုံပြောခွင့်ရဦးကျော်စောက VOA ကိုပြောပါရယ်စစ်ကောင်စီကကချင်ဘက်ကိုဗာကြောင့်ပြင်မထားတိုက်ခိုက်ခဲ့တာပါလေဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရသမရယုံပြောခွင့်ရဦးကျော်စောကိုမှတ်အင်ဂျင်နီယာက VOA Zoom ကနေဆက်သွယ်မေးမြန်းထားပါရယ်
လိုက်စားဘက်မှာတိုက်ခိုက်ခံရတဲ့အခြေအနေကိုအခုဥကြော်စောတို့ဘယ်လိုသိထားလဲရှင်
။ Okay ဟောကျွန်တော်တို့ဟောည7နာရီခွဲဝန်းကျင်မှာဒီအကြံဖက်စိအိုးစုကနေပြီးတော့အမြောက်ကြီးတွေနဲ့ပြစ်ခတ်တယ်။အဲ့ဒီဟာလိုက်စားနောက်မှာရှိတဲ့မုံလိုက်ခတ်ဟောစစ်ဘေးချောင်းစခန်းပေါ့နော် ITB စခန်းပြီးတော့တိုင်နဲ့ထဲပဲဟောလင်းပြန်ပေါ်ကလည်းပုံကျဲတိုက်ခိုက်တယ်။အဲ့ဒါစစ်ချောင်းစခန်း ITB စခန်းအရက်သားတွေဒုက္ခသည်တွေနေတဲ့စခန်းစစ်ရေးပြတ်မှတ်လည်းမဟုတ်ဘူး။အဲ့တော့လက်ညက်ကြီးရဲ့ ေပြန်ဘဝဘုံကျဲတိုက်ခိုက်တာပေါ့နော်အဲ့ဘုံကျဲတိုက်ခိုက်တဲ့ဘုံကလည်းအင်ပဒံမပြင်းထန်တာလို့ဟောတွေ့ရှိရပါတယ်အခုကတော့ဒီအတိအကျဟိုတော့ဒီစစ်ရေးကျွမ်းကျင်သူတွေကအခုစစ်စီစုံစမ်းစစ်စီနေကြတယ်ဒါပေမဲ့မျက်မြင်သက်သေတွေပေါ့နော်မျက်ဟောမြင်ရတဲ့ကျွန်တော်တို့မြင်ရတဲ့အရာဆိုရင်တော့ဒီကအင်ပဒံမအပြည့်နဲ့ဘုံလို့ဟောတွေ့ရတယ်ဘာဖြစ်လို့ဆိုတော့ဘုံကျတဲ့နေရာကမြေကြီးထဲကိုအနက်ကပေ40ပေ50လောက်ရက်သွားတယ်ဒီပေ100လောက်ကိုအကျယ်ရှိတယ်ဆိုတော့ပေအဲ့ပတ်ဝန်းကျင်ပေ200ပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသက်စခန်းတွေကဟောနေအိမ်တွေအကုန်လုံးဟောလုံးဝပျက်စီးသွားတယ်လုံးဝပျက်စီးသွားဆိုတော့ဟိုအစအနောက်မရှိအောင်ပျက်စီးသွားတာအဲ့လောက်ပြင်းထန်တဲ့ဘုံလို့တွေ့ရှိရတယ်ပေါ့နော်အဲ့တော့အဲ့နောက်မှာရှိတဲ့လူတွေညာနေစိတ်မကောင်းစွာပဲအခုပြည်သူလူထု130တည်ကျသွားတယ်ဆိုတဲ့သတင်းတွေပေါ့နော် confirm ရအရာသိရှိရပါတယ်59ဦးဒဏ်ရာရဒီဆေးဦးမှာစေကုသခံရ
ဟုတ်ကဲ့အဲ့တော့စစ်ကောင်စီကဒီလိုလိုင်ဇာဘက်ကိုသူတို့ဘာကြောင့်အဲ့လိုတိုက်ခိုက်တယ်လို့မြင်နေရှင
်ဟုတ်ကဲ့စစ်ကောင်စီကအဲ့အခုကချင်းပြည်နယ်အခုချိန်မှာဆိုရင်ကချင်းပြည်နယ်မှာသူတို့ထိုးစစ်ဆင်မှုစူးစမ်းတယ်ထိုးစစ်ဆင်မှုစူးစမ်းတဲ့အခါမှာသူတို့ဒီသူတို့ရဲ့အကြအရှုံးတွေကယာနဲ့ချီပြီးတော့ရှိနေတယ်ကချင်းဒီ resistant forces KIA PDF နောက်ပြီးတော့တိုင်းသားမဟာမိတ်ဒီရခိုင် AA အစရှိတဲ့ဒီ resistant forces တော်လိုင်းအင်အားစုတွေကရွေးချယ်ညွှန်တိုက်ခတ်တော့စစ်ကောင်စီအရှုံးကြီးရှုံးနေတယ်သူတို့ကပါလဲဆိုတော့အခုကျွန်တော်တို့သခိုင်းတိုင်းမှာဒီ PDF တွေကိုသူတို့ရှုံးနေတာ KIA ကနေပြီးတော့နောက်ကနေပြီးတော့ဟိုအပြအမြောက်ပြုတ်နေတယ်ဆိုဆွဆွဲပြီးတော့ဒီဟာမျိုးလုတ်တယ်လို့ဟိုဟာဒီလိုင်ဇာကိုတိုက်တာပေါ့လိုင်ဇာကိုတိုက်တာထက်ဟိုဒီစစ်ပြေသူတို့တိုက်လို့ဟိုစစ်ဆောင်ရတဲ့စစ်ပြေဒုက္ခတွေစခန်းကိုတိုက်တာပါလဲဆိုတော့သူတို့နိုင်ဟိုသူတို့စစ်ရင်းမှာသူတို့မနိုင်ဘူးရှုံးနေနေတဲ့အခါကျတော့ပြည်သူတို့သူတို့လက်နက်မဲ့အကောက်ွယ်ပဲတဲ့ပြည်သူတို့လက်နက်ကြီးတွေအဝေးကနေပစ်တယ်နောက်လင်းဘောကနေပြီးတော့ဘုံကျက်တတ်ဖြတ်တယ်ဆိုတော့အခုဆိုရင်ဒီအခုဖြစ်တဲ့စစ်ချောင်းစကားမှာဆိုရင်ဟိုစိတ်မကောင်းစရာပဲကလေးငယ်73ဦးပါတယ်ပေါ့နော်စုံချုံသွားအသက်ဆုံးရှုံးသွားတော့သူ30ထဲမှာဆိုတော့သုံးဘုံတဘုံကျော်ကျော်ကကလေးငယ်ပြီတော့စာတင်ကျောင်းတစ်ကျောင်းပျက်စီးသွားတယ်မူချူကျောင်းတစ်ကျောင်းပျက်စီးသွားတယ်ဒါကလေးသူငယ်တွေကိုဟောဒီပြစ်မှတ်ထားပြီးတိုက်ခိုက်တာပဲနောက်ဖျားရှိကိုကျောင်းတစ်ကျောင်းဘာသာရေးကလေးကျောင်းနောက်ပြီးတော့အထူးဖြင့်သူတို့ရဲ့အကြံဖတ်မှုရှောင်းနေတဲ့စစ်ဆောင်စီကိုဟောဒီလူမဆန်စွာဟောလက်နက်ကြီးနောက်ဒီကျောင်းကတိုက်ခိုက်တာဖြစ်ပါတယ်။ဘာလို့ဆိုတော့သူနိုင်ငံရေးစစ်ရေးအရာဖက်ဖက်မှရှုံးနေနေလို့သူတို့ဟောကလဲစားချီတာပေါ့နော်အဲ့လိုပဲပြောအောင်
တဖက်မှာကျတော့စစ်ကောင်စီကပြောနေတာကဒီပောက်ကွဲမှုဟာဒါဒီလက်နက်တိုက်ပောက်ကွဲမှုဆိုတဲ့ပုံစံမျိုးပြန်ပြီးတော့လေဟိုသတင်းတွေကတက်နေတဲ့ခါကျတော့အန်ယူဂျီဘက်ကဒါတကယ်စစ်ကောင်စီရဲ့တိုက်ခိုက်မှုဆိုတဲ့ဟာကျတော့ဘလို့ဟိုအတိအကျပြောလို့ရမယ်ရှင်
။ Okay ဒီဟာစစ်ကောင်စီရဲ့လွန်ပြည်တွေကနေပောက်ကွဲမှုဆိုပြီးတော့ KIA ဟော KIA လက်နက်တိုက်ပောက်ကွဲတာလို့မျိုးသူတို့ကအဲ့လိုမျိုးလော်ဘီ channel တွေကနေပြောနေတယ်။ဒါပေမဲ့ဓာတ်ပုံတွေကြည့်လိုက်ရင်ဟောဆီယမ်မလို့လည်းတွေ့ပါလိမ့်မယ်။ဒါပောက်ခွဲတာလားဘုံကျတာလားဆိုတော့နောက်ပြီးတော့ဒီနေရာမှာ GIA access card နဲ့မရှိဘူး PDF စကားနဲ့မရှိဘူးစရေးအရာဒီနေရာမှာဘာမှမရှိဘူးဒီဟာစစ်ချောင်းစကားဟောနောက်လိုင်ဇာမြို့နားမှာရှိတဲ့စစ်ချောင်းစကားတရုတ်နယ်စပ်နားမှာပို့ပြီးတော့ပေါ့နော်ဒီဟာတရုတ်နယ်စပ်နဲ့ဘာမှမဝေးဘူးအဲ့ဒါသူကစစ်ချောင်းစကားနောက်ပြီးတော့အဲ့တော့တရုတ်ပြည်သူသမ္မတနိုင်ငံအားဆိုရင်သူတို့ကအများနဲ့နေပြည်တော်မှာလည်းပြောတယ်အများနဲ့တစိုက်ပြန်ပြောနေတာ border နယ်စပ်တီညီနဲ့လုံကြုံရေးဆိုတာပြောတယ်အခုပိုလန်မှာရေးစီမံကိန်းနဲ့ပတ်သက်ပြီးတော့သူတို့ခေတ်ကြီးဆွေးလို့ပြင်ဆင်နေတဲ့အချိန်အဲ့ဒီအချိန်မှာသူတို့ရဲ့အင်ဒီဂျင်းနိုင်ငံကတောင်းဆိုချက်ကိုမလေးစားဘယ်အဲ့လိုမျိုးပေါ့နော်လုတာဆိုသူတို့အနေနဲ့မင်းအောင်လိုက်ခေါင်းဆောင်တဲ့စစ်ကောင်စီအချမ်းမဲ့စစ်ကောင်စီစစ်ကောင်စီကသူတို့ရှုံးနေနေတဲ့ခါမှာဘဒုမျက်နှာမှမကြည့်ဘူးသူတို့လူအရက်သားပြည်သူတို့ကိုတတ်ဖို့မခေါ်ဘူးလဲဆို black mail လုတာပေါ့နော်မင်းတို့တွေဘာလို့ရှုံးနေမင်းတို့ရဲ့အရက်သူရက်သားတွေကိုတတ်ဖြတ်မယ်ဆိုတဲ့ဟာမျိုးလုတ်တာလို့ဟောပြောကြချင်ပါတယ်ခင်ဗျအ
ဲ့တော့အခုလက်ရှိ NUG သမရယုံနေနေရောဒီတိုက်ခတ်မှုနဲ့ပတ်သက်လို့ဘာတွေဆောင်ရွက်နေလဲရှင
်ဟုတ်ကဲ့ကျွန်တော်တို့နေတော့မြေပြင်မှာကျွန်တော် NUG တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့ဟောဒီ KIA KIO အဖွဲ့အစည်းတွေနောက်ပြီးတော့ Provider အဖွဲ့အစည်းတွေနဲ့ပူးတွဲပြီးတော့ဟောတည်ကြည်တဲ့မိသားစုတွေကို RPA စကားပြောကြတယ်နောက်ပြီးတော့ဟောအကူအညီတွေပေးတယ်အထူးသဖြင့်အခုအသက်ရှင်ပြီးတော့ဒဏ်ရာရနေပြီးတော့ကြံနေတဲ့ဟောလူတွေအတွက်လို့အဲ့ဒါဆေးဝါးအကူအညီတွေကုသမှုတွေကြောင်းလုပ်နေတော့ပြီးတော့ဒီပြီးတော့ဒီလူတွေရဲ့တက်စီသွားတဲ့လူတွေစစ်ချောင်းစကားလူတွေ make shift အမှောင်အဆွေတော့တဲလေးတွေနဲ့နေကြတာပါ အဲ့ဒီလူတွေကဒီဟာလေးသူတို့ဟောဘဝလေးတွေပြန်ပြီးစောင့်နိုင်ဖို့အတွက်ကျွန်တော်တို့တနေ့ဆုံးဟောခုဒီမိဘအဖွဲ့အစည်းတွေမဟာမိဘအဖွဲ့အစည်းတွေဘူတွေ
ဖီယိုအေမြန်မာပိုင်းမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါစနေနေ့ကအစ္စရေးနိုင်ငံတောင်ပိုင်းနယ်ထဲဟားမတ်စစ်သွေးကြွားတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ရကြောင်းပါလက်စတိုင်းဘက်ကလက်နက်ကိုင်အဖွဲ့အစည်းတွေပေါ်အီရန်ရဲ့ထောက်ပံ့နေမှုတွေကိုအများကအာရုံစိုက်လာပါတယ်ဒီတိုက်ခိုက်မှုဟာအီရန်ရဲ့ဒဏ်ရာညွန်ကြားချက်ရှိမရှိမေးခွန်းထုတ်မှုတွေလည်းရှိလာပါတယ်အစ္စရေးနဲ့ပါလက်စတိုင်းပြည်ပကစီးရဲသင်းမာမှုအရှိန်မြင့်လာပြီးတော့ဂါဇာကမ်းမြောင်ဒေသနှစ်ဖက်တိုက်ပွဲတွေကြားလူတွေရာနဲ့ချီသေဆုံးနေပါတယ်လန်ဒန်ကနေဟင်ရီရစ်ချ်ဝဲသတင်းပေးပို့ထားတာကိုတော့ကိုသိန်းထိုင်ဦးတင်ပြထားပါတယ်
စနေနေ့ကဣသရေလဟာမတ်ဖွဲ့ရုတ်တရက်တိုက်ခိုက်ခဲ့တဲ့အပေါ်မှာဒေသတွင်းအင်အားကြီးနိုင်ငံတွေအားအသင်းငယ်ကြပါတယ်။ဒါပေမဲ့လည်းလေ့လာသူတော်တော်များများကဒီတိုက်ခိုက်မှုမှာအီရန်ရဲ့ဂျိုဒီခွင့်ပြုချက်ရယူပြီးသားလို့ရှုမြင်ပါတယ
်။ Iran has been for
several Iran ဟာဟာမတ်စစ်ဖွဲ့ကိုနှစ်ပေါင်းများစွာငွေကြေးစစ်တင်တဲ့နဲ့စစ်လက်နက်တွေထောက်ပံ့ပေးခဲ့တာပါ။Hezbollah, Hamas နဲ့ Islamic Jihad လို့အဖွဲ့တွေစီးရီးယားတိုက်နေဆိုရင် Iran နဲ့တိုက်ရိုက်သဘောတူညီမှုရပြီးမှလုံနိုင်ပါတယ်။ဒါပေမဲ့ဒီလိုပြောတာဒီဖွဲ့ကိုတိုက်ရမယ်လို့ Iran ကိုယ်တိုင်အမိန့်ပေးစီခိုင်းတယ်လို့ပြောတာမျိုးတော့မဟုတ်ပါဘူး
။ Hamas အဖွဲ့ရဲ့အခုတိုက်ခိုက်မှုဟာခုခံစစ်ကိုကျင်ညာလိုက်တာဆိုပြီး Iran ဘက်ကပြောဆိုထားပါတယ်။ဒါပေမဲ့သူ့မှာတစုံတရာတာဝန်ရှိတယ်ဆိုတာမျိုးတော့ Iran ကပြောဆိုခြင်းမရှိပါဘူး။ Israel သမ္မတ Isaac Herzog ကအီရန်နဲ့မှာခြေစိုက်တဲ့မိစ္ဆာပေါင်းပါးလေးဆိုပြီးအပြစ်တင်ပြောဆိုတော့ပါလေ။ဒါပေမဲ့လည်းဒီတိုက်ခိုက်မှုမှာအီရန်တိုက်ရိုက်ပါဝင်နေဆိုတော့တပ်တွေထောက်ထားတော့မတွေ့ရဘူးလို့အစ္စရေးဘက်ကပြောဆိုထားပါလေ
။ This is an operation that was launched
by Palestine ကိုပိုင်အရေးအတွက်ပါလက်စတိုင်းကတိုက်ခိုက်တဲ့စစ်စင်ရေးပါ။ Hamas အဖွဲ့ဟာအီရန်ရဲ့တဆင့်ကန်လက်ပါစီအဖွဲ့အစည်းမဟုတ်ပါဘူး။အကျိုးစီးပွားအရာတပေါင်းတည်းဆက်နွယ်နေတာမျိုးတွေတော့ရှိပါတယ်။
အစ္စရေးနဲ့ဟာမတ်စ်ကြားပြည်ပကတကြောပြန်ဖြစ်လာတာကအီရန်အတွက်ဘလို့အကျိုးအမြတ်ရှိနိုင်မှာမလဲပထဝီနိုင်ငံရေးအရာမာမိတ်ဆက်ဆံရေးတွေကလည်းအလင်းအမြန်ပြောင်းလဲနေပါတယ်ဆော်ဒီအာရေဗျားနဲ့အစ္စရေးကတလမန်ဆက်ဆံရေးပုံမှန်ပြန်ထူထောင်ဖို့ကြိုးစားနေပြီးအမေရိကန်ပြည်ထောင်စုကထောက်ခံထားပါတယ်ဟာမတ်စ်နဲ့သူ့တနယ်ရဲပြိုင်ဘက်ဖြစ်တဲ့ပါလက်စတိုင်းအာဏာပိုင်တွေကIsrael and Saudi case are soon away from power.
The deal involves Saudi Arabia talking to the Palestinian Authority.
Israel နဲ့ညီနိုင်တဲ့ကိစ္စမှာပါလက်စတိုင်းအာဏာပိုင်တွေကို Saudi Arabia ထည့်သွင်းထားပါတယ်။ Hamas အဖွဲ့ကဆွေးနွေးပွဲမှာမပါပါဘူး။ Palestine Israel ပြည်ပခါမှာသူတို့အဖွဲ့အစိတ်ပိုင်းတစ်ခုဖြစ်ပထမဆုံးပါဖို့လိုတယ်လို့ Hamas အဖွဲ့ကမြင်လာတဲ့ပုံရပါတယ်။ဒါကပထဝီနိုင်ငံရေးမှာ Hamas အဖွဲ့နဲ့ပတ်သက်တာကိုပြောတာပါ။သူ့ကြောတော့နောက်ခံပေးထားတဲ့အီရန်အီရန်လည်းနိုင်ငံရေးအရာအတုံးချချင်လာပုံရပါတယ
်လော်လော့ဇယ်မှာ2015နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ပြန်စာရေးဆေးဆက်ဆွေးနွေးမှုတွေအီရန်ဘောရေးယူပိတ်ဆို့မှုပြန်ရုပ်သိမ်းရေးကိစ္စဆွေးနွေးမှုတွေကရှေ့ဆက်မတိုးနိုင်ပဲရပ်ဆိုင်နေပါတယ
် trouble making is negotiating by other means and I believe
ပြဿနာရှာရဲဆိုတာလဲဆိတ်ဆက်ဆွေးနေတာကိုပုံစံတစ်မျိုးနဲ့လုပ်နေတာလို့ပြောကြလိမ့်ရှိပါတယ်ဒီအခြေအနေကဒီအတိုင်းပြောရမယ့်အနေထားလို့ကျွန်တော်ယုံပါတယ်အီရန်ဘက်ကပဋိပက္ခပို့ကြည့်အောင်လုပ်ချင်သလားမလုပ်ချင်ဘူးလားဆိုတာတော့ကျွန်တော်မသေးကြပါဘူးကျွန်တော်ပြောသလိုအောင်စိုက်ခံလာရအောင်အခြေခံအားဖြင့်အီရန်ကြီးနိုင်ငံတွေအထူးသဖြင့် American ပြည်ထောင်စုအနေနဲ့ဒေတာတွင်းမှာအီရန်ရဲ့အခန်းကဏ္ဍကိုလက်ခံလာအောင်ပြသလိုက်တာဖြစ်နိုင်ပါတယ
် American ပြည်ထောင်စုအနေနဲ့အီရန်ပေါ်မှာထားတဲ့မူဝါဒကိုပြန်သုံးသပ်သင့်ပြီလို့လန်ဒန်ရှေ့လေပိုင်းရေးရာတက္ကသိုလ်ကLena Kartev ကမြင်ပါတယ်
US foreign policy has focused on Iran
American ngay muara Iran ရဲ့ nuclear အရေးကိုအာရုံစိုက်ပေမဲ့ဒေတာရင်း Iran ရဲ့အခန်းကဏ္ဍကိုတော့ဘေးဖက်ထားလို့ရှိပါတယ် American ngay ညာရေးမူမှာဒေတာရင်း Iran ရဲ့အခန်းကဏ္ဍကိုအဓိကထားရမယ်ဆိုတော့ငြင်းလို့မရပါဘူ
း Israel ဟာမဖွဲ့တက်ခဲ့မှုမှာ Iran ဓာတ်ရိုက်ပါဝင်ပတ်သက်တဲ့အထောက်အထားမတွေ့ရတဲ့အကြောင်း American ngay ညာရေးဝန်ကြီး Anthony Blinken ကအတင်းကွန်ရီဒီကပြောဆိုထားပါလေဒီတော်တွင်ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နာတညာဦးကတော့ဒီတိုက်ခိုက်မှုအပေါ်ဣသရေလရဲ့တုံ့ပြန်မှုကအရှိအလဲပိုင်းကိုပြောင်းလဲသွားလိမ့်မယ်လို့ပြောဆိုထားပါလေဘလို့ပြောင်းလဲသွားမလဲဆိုတာကိုတော့သူကအခြေတော်ဝင်ပြောဆိုသွားခြင်းမရှိပါဘူးခင်ဗျာကျွန်တော်သိထားပြီပါ
လတ်တလောဖြစ်နေတဲ့ပါလက်စတိုင်းပြည်ပခအခြေအနေကိုကိုသိန်းထိုက်ဦးတင်ပြတော်ရပါရှင်။ရာသီဥတုအပြောင်းလဲကြောင့်ထိုင်းနိုင်ငံမှာဖျားနာသူတွေများလာတဲ့သတင်းတင်ပြပါမယ်။ထိုင်းနိုင်ငံမှာရက်ရှည်မိုးတဲတဲထန်ထန်ရွာသွန်းတာကြောင့်ဖျားနာမှုတွေဖြစ်ပြီးတော့အသက်သေဆုံးမှုတွေပါရှိလာပါတယ်။ဒါကြောင့်ကျန်းမာရေးဆိုင်ရာဌာနတွေနဲ့တာဝန်ရှိသူတွေကလည်းသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဒီအကြောင်းအပြည့်စုံကိုတော့မညညိုလွင်ကဘန်ကောက်ကနေတင်ပြထားပါတယ်ရှင်။
ခဲ့တဲ့စက်တင်ဘာလဆန်းလောက်ခရေကအခုချိန်ထိဗန်ကောက်မြို့တော်အပါအဝင်ထိုင်းနိုင်ငံအနှံ့စက်တိုင်မိုးရွာသွန်းနေတာကြောင့်နေ့စဉ်အပြင်ထွက်အလုပ်လုပ်ကိုင်းနေကြရသူတွေဒါမှကအိမ်မအနေများတဲ့အသက်အရွယ်ကြီးသူတွေနဲ့ကလေးငယ်တွေမှာပါအအေးမိတုပ်ကွေးဖျားနာတာတွေနဲ့ဆက်ဆက်ရောဂါတွေပါအများကြီးဖြစ်လာတာကြောင့်ကျန်းမာရေးဆိုင်ရာသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်ဒီနှစ်လအတွင်းဖျားနာမှုတွေဆယ်ဆောက်လောက်တိုးလာပြီးထောင်ပေါင်းချီတဲ့လူနာတွေရှိလာတယ်လို့ကုဆေယောဂါထိန်းချုပ်ရေးဌာနရဲ့မှတ်တမ်းထုတ်ပြန်ချက်တွေကဖော်ပြထားတာပါ
။ဒီရာဒီတစ်ခုနဲ့တစ်ခုအကူအပြောင်းပေါ့နော်။အကူကတကယ်တမ်းဆိုရင်တော့ဒါမိုးတုံထွက်ရတော့မယ့်အချိန်ပေါ့။ဒီဆောင်းလွင်းကိုပြန်ကူပြောင်းရတော့မယ့်အချိန်။ဒါမဲ့လည်းဒီရာဒီဥရုဘက်မှာကျတော့မိုးတုံအားကောင်းနေစေဖြစ်တယ်။ဆိုတော့ဒီတော့တွင်းမှာဒီဖျားနာတာတွေနောက်ပြီးတော့ဝမ်ပြက်ဝမ်ရှော်တွေစတဲ့ဒီဟာတွေအဖြစ်များကြတယ်။ဒါလက္ခဏာတွေအရဘာဖြစ်လို့ဒီသေဆုံးမှုထိဖြစ်တယ်လဲပေါ့။ဆိုတော့သူရဲ့ပြင်းထန်တဲ့လက္ခဏာတွေပြောမယ်ဆိုရင်ဝမ်ပြက်ဝမ်ရှော်တာပဲဖြစ်ဖြစ်ခုနပြောတဲ့ဒီတုပ်ကွေးမှာပဲဖြစ်ဖြစ်သူကအဓိကကဖျားနာတယ်ခေါင်းကိုက်တယ်အနှိုင်းယူတာဘာညာထက်ပေါ့နော်။နောက်အဆုတ်ရောင်နမိုနီးယားတွေဒီတုပ်ကွေးကနေတဆင့်အဆုတ်ရောင်နမိုနီးယားတွေဖြစ်လာတယ်ဆိုရင်သူကအောက်ဆီဂျင်တွေကျလာမယ်။နောက်ရေဓာတ်တွေဆုံးရှုံးမယ်ဒီသက်ဆောက်ဓာတ်တွေပေါ့နော်ဆိုဒီယမ်ပိုတက်ဆီယမ်အလက်ထရိုလိုက်စတဲ့ဓာတ်တွေဆုံးရှုံးလိုက်ဆိုမတိလိုက်မတိပါတာဒါကိုဒီတိုင်းထားလိုက်မိရဆိုရင်သူကအတန်းအန္တရာယ်အထိကူးပြောင်းသွားနိုင်တယ်။အဆုတ်ဒီနမိုနီးယားလို့ခေါ်တဲ့အဆုတ်ပြင်းထန်အဆုတ်ရောင်ရမ်းတဲ့ရောဂါဆိုတဲ့ဒါလူကိုဒေစီနိုင်တဲ့အထိဖြစ်ပွားစေတယ်။နောက်ဒီသက်ဆောက်ဓာတ်တွေတကယ်ကိုနည်းပါးသွားတဲ့အချိန်မှာကိုကအချိန်မီပြန်လည်းမဖြစ်တင်နိုင်ဘူးဆိုရင်လည်းဒါအတန်းအန္တရာယ်ဆုံးရှုံးရနိုင်ပါတယ်။
စတေမာနောက်ဆုံးဖက်အထိနိုင်ငံအနှံ့ဖျားနာမှုပေါင်း 39,000 လောက်ရှိခဲ့ပြီးအများဆုံးကအမျိုးသမီးတွေလို့ဖော်ပြပါဗျ။အရွယ်မျိုးစုံဖျားနာတာကြောင့်နာရာရှည်ဝေဒနာခံစားရသူတွေ၊ကိုယ်ခံအားနည်းသူတွေ၊အသက်ကြီးသူတွေနဲ့စိတ်ကူတာမှုခံယူနေသူတွေအပါအဝင်အထူးသဖြင့်ကြောင်းတက်နေတဲ့ကလေးတွေလည်းအဖျားမကူးအောင်တတိထားဖို့တာဝန်ခံတွေကထုတ်ပြန်ပြောဆိုပါဗျ
။ခုနပြောခဲ့ရတယ်မှာလည်းဒီယောဂလက္ခဏာတွေနဲ့ပတ်သက်ပြီးတော့တတိထားရမယ့်အချက်လေးတွေစောင်းရံရှောင်းရံလေးတွေတော့ပါသွားပါပြီအဓိကကဘသူကိုတွေဘသူတွေကဒီလိုမျိုးဖြစ်တဲ့အခါမှာအန္တရာယ်အဖြစ်များနိုင်လဲပေါ့အဲ့ဒါလေးကိုကိုကဒီလိုမျိုး risk group ထဲမှာပါနေလားဂယုစားရမယ့်အသက်အရွယ်သို့မဟုတ်ဂယုစားရမယ့်ယောဂခံရှိတော်လူတွေမှာပါဝင်နေလားဆိုတော့သိဖို့လိုအပ်ပါတယ်ဆိုတော့အဲ့ဒါလေးကိုကျွန်တော်ဖြည့်ဆွတ်ပြီးတော့ပြောခြင်းတယ်ဆိုတော့အဲ့ဒီထဲမှာဘသူတွေက risk များလဲဆိုလို့ရှိရင်ဒီနာတာရှိယောဂတွဲဖက်နေတဲ့လူတွေပေါ့ဥမာကို့မှာငိုတဲ့ကသွေးတိုးနှလုံးစည်းကြိုကြောက်ကပ်အသေးစသည်ဖြင့်ယောဂအခံတစ်ခုခုရှိလာတော့၎င်းသို့မဟုတ်တချို့ဒိုင်ကန်ဆာလက္ခဏာရှိသလိုနောက်အဝါလွန်တဲ့စသည်ဖြင့်ဒီလိုမျိုးဝေဒနာရှိဒီလိုမျိုးယောဂရှိတဲ့လူတွေကကြတော့သူ့ရဲ့ကိုယ်ခံအားငိုတဲ့အသူများထက်စာရင်နည်းတယ်ဆိုတော့အဲ့လိုမျိုးနည်းတဲ့အချိန်မှာခုနကပြောသလိုမျိုးရာသီတုပ်ကွေးတော့၎င်းဒါမှမဟုတ်ရင်သွေးလွန်တုပ်ကွေးတော်၎င်းအဆုတ်ရောင်ရမ်းတာကအစားအလွယ်တကူသူများထပ်ပူပြီးသူတို့ကဖြစ်စေလွယ်နောက်အဆုတ်ရောင်ရမ်းမှုရှိရလူငိုအခန်းအဆုတ်ယောဂရှိရလူတွေအစမာပန်းနာရင်ချက်ရှိရလူမျိုးတွေဆိုပို့ပြီးတော့မှတတိထားတင်တယ်ပို့ပြီးတော့မှလည်းဒိုးလူတွေဆိုလို့ရှိရင်လည်းပို့ပြီးတော့မှငိုတဲ့ကမဖြစ်အောင်ပေါ့နော်အဖြစ်လာမှကုသတာထက်ကာကွယ်ခြင်းဒီကုသခြင်းထက်ပိုကောင်းတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တို့ပြောချင်ပါတယ်
ပြီးခဲ့တဲ့နှစ်လအတွင်းထိုင်းနိုင်ငံမှာဖျားနာမှုအများဆုံးဟာနခွန်ရာချာစီမာဒေတာဖြစ်ပြီးမနှစ်ကတည်းက6ဆတိုးလာတယ်လို့စီးရင်တွေကဖော်ပြပါဗါ။အဲ့ဒီဒေတာမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေလည်းအများကြီးအလုပ်လုပ်ကိုင်းနေကြတာပါ။
ဟိုပို့ပြီးတော့ဒီလိုမျိုးမိုးရာသီမှာကျွန်တော်တို့ထူးထူးခြားခြားကြုံရတာကြတော့ဆိုင်ဝင်ဝဲတာမိုးရာသီဆိုရင်ဒါထုံးစံမဲ့ဆိုင်တိုင်းကရောင်းလာကြတယ်ဒီလိုမျိုးလာတဲ့လူတို့ပဲမဲ့ online ကတိတိတသားထိုးတက်တာအဘိုးရေဆိုနေမကောင်းလေမလာနိုင်ကြတော့ဘူးအဲ့လိုမျိုးကြီးကြရင်တို့က plan ပါတယ်ဆိုတော့ကျွန်တော်တို့ဒီ store တွင်းမှာ online ကနေ customer တိတိတတာကိုများပြားလာတာတွေ့ရတယ်ရောင်းအားတော့ဟိုတက်တာပေါ့လေရောင်းအားတော့များလာတယ်မှတော့တုံးတဲ့လူတွေများလာတယ်ဆိုရင်ကျွန်တော်တို့ကိုယ်တိုင်တတိထားမိရဲ့အပြင်မှာတော့ဒါယောဂါတွေကတော့ပို့ပြီးတော့ဖြစ်နေပြီအဝေးကနေလှမ်းပါတယ်လူတွေလည်းရှိရဲ့ဒီမြန်မာဝန်တန်းတွေမြန်မာလုပ်သားတွေကနေပြီးတော့အစုံမဲကျွန်တော်တို့ဒီမဟာချိုင်နေပတ်ဖူးကက်ဆန်ခလာပူရီအစုံပေါ့အရှိနောက်တောင်မဟုတ်တော့ဘူးပေါ့တောင်တွေရောဘာတွေရောဒီဘက်တွေကနေပြီးတော့သူတို့ဟိုတိုင်ပင်လို့ရတဲ့အတွက်ပေါ့နော်ဈေးကိုလှမ်းလှမ်းပြီးတော့ဘာတွေဖြစ်တယ်ဘာတွေဖြစ်တယ်သူတို့လက္ခဏာတွေကိုပြောပြီးတော့အဲကျမတို့ကနေပြီးတော့အကြံပေးပြီးတော့ဒီဘလို့လုံးတဲ့နေဆိုတဲ့ဟာပေါ့ရေးချင်းရင်လည်းရေးကြည့်သလို တောက်ဆေးတောက်တုံးတင်တဲ့ဟာဆိုလဲပုံမှန်လက္ခဏာအလောက်ပဲဆိုရင်တော့ဆေးကိုအကြံပေးပြီးတော့ပို့ပေးပါတယ်ဟုတ်
အစိုးရကျမရေးဌာနကတော့အပြားမကူအောင်နေထိုင်ဖို့လမ်းညွှန်ချက်တွေကိုထုတ်ပြန်သတိပေးနေပြီးအန္တရာယ်ရှိနိုင်သူတွေထဲမှာအဝလွန်သူတွေ၊ကိုဝင်ဆောင်တွေ၊အသက်60အထက်လူကြီးတွေ၊နာရာရှိဝေဒနာခံစားရသူတွေ၊ပတ်နာသမားတွေ၊အသက်ကြောက်ကန့်တဲ့နှလုံးဝေဒနာတွေတွေဟာအိမ်အမိတုပ်ကွေးဖျားနာတာကူးစက်ခံရရင်ကျမရေးဌာနကိုအ мян ဆုံးဆက်သွယ်ပြီးကုသခံယူဖို့တိုက်တွန်းထားတာပါရှင်။ကျမညညလွန်ပါ
မညညလွင်ဘန်ကောက်မြို့ကနေတည်င်းပေးပို့တော်တာပါရှင် VOA မြန်မာပိုင်းရဲ့ပို့ထိုးနေမနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့အင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရယ်ရှင်ဖွင့်လွှာတွေပေးပို့လို့ရယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာဒီမိုကရေစီအနာဂတ်ကိုဟိုလာသူတွေအပေါ်စစ်ဆိုးရကဖိနှိပ်ရက်စက်ကြမ်းကြုတ်မှုတွေအရှိန်မြင့်လှုပ်ဆောင်လာခဲ့ပါတယ်မြို့သားမြို့သမီးနဲ့ကလေးသူငယ်ထောင်ပေါင်းများစွာတေဆုံးခဲ့ရတယ်လို့လေကြောင်းတိုက်ခိုက်မှုတွေကြောင့်စာတင်ကျောင်းတွေနဲ့ဖျားကျောင်းဝိပ္ပယနေရာတွေလည်းပျက်စီးခဲ့ရပြီးအရတား1.6တန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်မြန်မာနိုင်ငံမှာပုံမှန်ဆိုးရွားလာနေတဲ့အခြေအနေကဆိုးရွားလာတဲ့လူခွေအချက်တဲကိုကိုစားပြုပြီးဒေတာရင်းတည်ငြိမ်ရေးကိုပုံမှန်ချင်းချောက်လာနေကြောင်းအရှိအရှာနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးမယ်လစ်ဆာဘရောင်းကမကြာသေးမီကလွှတ်တော်ထွက်ဆိုချက်မှာပြောခဲ့ပါတယ်မြန်မာအချက်တဲကိုဖြည့်ရှင်းနိုင်မှုကမြန်မာစစ်တပ်ကိုနောက်ကျောင်းပြန်လှည့်စေဖို့တွန်းအားပေးရမယ်လို့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းကပြောပါတယ်
Sanctions are an important tool to promote accountability.
Facebook အရေးယူမှုတွေလှုပ်ဆောင်တာကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ရက်စက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့စစ်အစိုးရအပေါ်တာဝန်ခံတာဝန်ယူမှုကိုမြင့်တင်ပြီးမှဖြစ်တယ်လို့သူတို့ရဲ့အကျိုးစီးပွားတွေကိုလည်းကြီးကြီးမားမားထိခိုက်စေမယ့်လက်နက်တစ်ခုဖြစ်ပါတယ်။အာဏာသိမ်းပြီးကတည်းကစစ်တပ်ဦးဆောင်တဲ့နိုင်ငံတော်အုပ်ချုပ်ရေးကောင်စီခေါင်းဆောင်မြောက်များစွာကို Facebook အရေးယူမှုတွေချမှတ်ထားပါတယ်။စစ်အစိုးရရဲ့ဖိနှိပ်မှုတွေကိုထောက်ပံ့ပေးတဲ့အဓိကဝင်ငွေလမ်းကြောင်းတွေပေါ်အားစိုက်ပြင့်မှတ်ထားပြီးပြင်းပြင်းထန်ထန်ရေးယူ
နိုင်ငံပိုင်ပန်တွေကိုအရေးယူတာကစစ်ဆိုးရရဲ့နိုင်ငံခြားငွေသုံးစွဲနိုင်ငံကိုပြင်းပြင်းထန်ထန်ကတ်သက်ထားပြီးလက်နက်ဝယ်ယူရမှာအသုံးပြုတဲ့လမ်းကြောင်းကိုဖယ်ရှားလိုက်နိုင်တာပဲလို့ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းကမှတ်ချက်ပြုပါတယ
် We are fully prepared to intensify actions in these areas
စစ်ဆိုးရကပြည်သူလူထုကိုအကြမ်းဖက်မှုနဲ့ဖိနှိပ်မှုတွေဆက်လုပ်နေမယ်ဆိုရင်ဒီကဏ္ဍတွေမှာပြင်းထန်တဲ့အရေးယူမှုတွေအတွက်အရှိန်မြင့်တင်ဖို့ကျွန်တော်တို့ကောင်းကောင်းပြင်ဆင်ထားပြီးဖြစ်ပါတယ်တိုက်ခိုက်မှုတွေနဲ့အကြမ်းဖက်မှုတွေကိုရက်ကိုရက်ရပါမယ
်ပိတ်ဆို့အရေးယူမှုတွေချိတ်ဆက်လှုပ်ဆောင်နိုင်ဖို့အတွက်လည်းအမေရိကန်ဥဆောင်ပြီးဗြိတိန်၊ကနေဒါ၊ဩစတြေးလျနဲ့ဥရောပသမဂ္ဂအပါအဝင်မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်နေပါတယ်စီးပွားရေးဖိအားတွေအပြင်စစ်ဆေးရကိုအထူးချန်စေပြီးနိုင်ငံတကာရဲ့ယုံကြည်လက်ခံမှုမရရှိစေဖို့အတွက်လည်းတန်တမာရေးအရအရေးယူဆောင်ရွက်မှုကလည်းအရေးကြီးကြောင်းဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဘရောင်းကပြောပါတယ
် President Biden underscored the importance of democracy in Burma.
သမ္မတဘိုင်နန်ကမနစ်ကကမ်ဘောဒီးယားမှာကျင်းပတဲ့အာဆီယံဆက်ဆက်ထိပ်သီးအစည်းအဝေးတွေမှာမြန်မာနိုင်ငံဒီမိုကရေစီအရေးကိုအလေးပေးပြောကြားခဲ့ပါတယ်။ဒုတိယသမ္မတဟဲရစ်စ်ကလည်းအင်ဒိုနီးရှားမှာအလားတူလှုပ်ဆောင်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဘလင်ကင်အတိုင်ပင်ခံချားလတ်နဲ့ကျမတို့ရဲ့ခေါင်းဆောင်ပိုင်းအားလုံးကအာဆီယံအဖွဲ့ဥက္ကဋ္ဌလုပ်ခဲ့တဲ့အင်ဒိုနီးရှားနဲ့အတူမြန်မာအရေးအလေးပေးပြီးတန်ကင်းတမန်ကင်းတွေဆက်လက်လှုပ်ဆောင်နေပါတယ်
။မြန်မာအခြေတဲ့ဖြစ်ရှင်းနိုင်ရင်လည်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူအခွင့်အရေးကိုလေးစားတဲ့လမ်းကြောင်းစီပြန်သွားနိုင်ရေးဆက်လက်တွန်းအားပေးဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကအလေးနဲ့တန်ဋိဌံချထားပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA တင်တွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထိုးနဲ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် အခုဆက်ပြီးတော့ကြည့်ရှုနားဆင်ကြမယ့်အပတ်စဉ်အစီအစဉ်တွေထပ်မှာတော့အပတ်စဉ်တင်ဆက်နေတဲ့မြေကြီးဩဇာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်နဲ့အတူအမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မှအပြင်ကမ္ဘာသလွားခီးသွားအစီအစဉ်တွေကိုလည်းထုတ်လွှင့်တင်ပြသွားဖို့ရှိပါတယ်။အရင်ဆုံးတော့အမြေကြီးဩဇာအစီအစဉ်နဲ့စကြရအောင်ပါ။မြန်မာနိုင်ငံကဆန်တွေကိုနိုင်ငံတကာကဈေးကွက်ကိုတင်ပို့တဲ့နေရာမှာတတ်မှတ်အရေးအသွေးမပြည့်မီတဲ့အကြောင်းအရာတွေထဲမှာအဆင့်မြင့်ဆန်ဆက်ကောင်းတွေမရှိတာဟာလည်းအဓိကအချက်တစ်ခုအဖြစ်ပါဝင်ပါတယ်။ဒီအကြောင်းကိုခင်မောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ပြထားပါတယ
်။မြန်မာနိုင်ငံဟာနိုင်စင်ပြည်ပကိုဆန်တင်ပို့ရောင်းချနိုင်ပေမဲ့ကမ္ဘာဆန်ထုတ်လုပ်မှုမှာထိတ်တန့်နေရရှိကြတဲ့ထိုင်း၊ဗီယက်နမ်နဲ့အိန္ဒိယတို့ကိုအရေးအတွက်ရောအရေးအသွေးရောရှင်းနိုင်ဖို့ကတော့ဝေးကွာလွန်ပါသေးတယ်။နိုင်ငံတကာအဆင့်မီဆန်တွေရရှိဖို့အတွက်ဆန်ဆက်ကောင်းကောင်းမရှိတာကအဓိကအချက်တစ်ချက်ဖြစ်နေပါတယ်။အရင်ကနဲ့စာရင်တော့အခုအခါစဘာအထွက်ကောင်းတဲ့ဒေသတွေမှာအများစုတရုတ်နိုင်ငံလို့အပါအဝင်အိန္ဒိယနိုင်ငံတွေကဆန်ဆက်တွေကိုတပတ်ရစ်ဒါမှမဟုတ်အသစ်ဆက်ဆက်တွေကိုအသုံးပြုလာကြပြီမဲ့ထွက်ရှိလာတဲ့ဆန်အဆင့်ကတော့နိုင်ငံတကာအဆင့်မီဖို့လိုအပ်နေပါသေးတယ်။အလားတူစဘာထွက်ရှိကြတဲ့ဒေသတွေကလျှက်စင်မီရရှိတဲ့ခြေဝါကြီးတွေမှာတော့အရင်ကပြည်တွင်းထုတ်ဟာလာဆန်ဆက်ငယ်တွေအစားတရုတ်နဲ့ထိုင်းနိုင်ငံတွေကနေတင်သွင်းလာတဲ့ဆက်ငယ်လေးတွေကိုအစားတို့အသုံးပြုလာကြပါတယ်။အဲ့ဒီလိုဆန်ဆက်အကြီးအသေးအလိုက်အရင်ကနဲ့စာရင်ပုံမခင်မီလာကြပြီမဲ့နဝလီကြိတ်ခွဲတဲ့အစင်မှာလျက်စင်မီပုံမှန်မရတဲ့ပြဿနာနဲ့ဖွဲထွက်နှုံစကွဲထွက်နှုံပြဿနာတွေကတော့ရှိနေဆဲဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ကန်ကလယ်သမားတဦးလည်းဖြစ်စဘာကြိတ်ခွဲပြီးတရုတ်နယ်ဆက်ကိုရောင်းချသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေသူတဦးကအခုလိုပြောပါတယ်။
ဆန်ဆက်တွေကဦးနောက်ပိုင်းမှာတော်တော်လေး moralize ဖြစ်တယ်တရုတ်ပို့နေတာကိုဆန်အခုစိတ်ခွဲတဲ့စနစ်တွေကတော်တော်ကောင်းတယ်ကူကတော့ကိုရောကနေတော့ဘာမှမဆိုင်တော့ဘူးသန့်စင်ဆက်တွေပါညာအများကြီးပေါ့အယောင်တင်ဆက်တွေကွန်ပျူတာနဲ့ကောက်တဲ့အဆင့်တွေဒီရောက်သွားပြီအဲ့လိုတွေဒီကောင်းသွားတယ်ကူကတော့အဲ့ဒါကတော့ရည်သွေးပန်းပြောစရာအသိမလိုတော့ဘူးဘာလို့ဆိုတော့စပားရည်သွေးကောင်းမှဆန်ရည်သွေးကောင်းမှလीဒါမျိုးလို့ဒီမှာစက်တွေကတော့ export ပို့လောက်တဲ့ quality မမီဘူးစကြီးတွေကကြီးလဲကြီးတယ် moralize လဲဖြစ်တယ်လက်စစ်တာအားသုံးတယ် moral နဲ့ကြီးပဲဟုတ်လက်စစ်တာလည်းလုံတော့မလို့မလာတဲ့ချိန်ကြီးပေါ့မလာတဲ့ချိန်လိုပဲမလာတဲ့ချိန်ရထားပေါ့
ဆန်ဆက်တွေဟာပြည်ပကိုတင်ပို့နိုင်တဲ့ export အကြီးအသွေးအပြည့်အဝမရှိနိုင်ပေမဲ့လည်းပြည်တွင်းဈေးကွက်နဲ့နေဆက်ဈေးကွက်အထူးသဖြင့်တရုတ်နေဆက်ကိုတော့ကောင်းကောင်းတင်ပို့နိုင်တဲ့အကြီးအသွေးရရှိနေပြီဖြစ်ပါတယ်ဒါကြောင့်တရုတ်နယ်ဆက်ကိုတင်ပို့တဲ့ဝယ်လက်တွေဟာစဘာထွက်ချိန်မှာနယ်စင်းပြီးဝယ်ယူကအဲ့ဒီမှာတခါတည်းချိတ်ခွဲပြီးကားကြီးတွေနဲ့တည်ယူကြပါတယ်။ဒါကြောင့်အခုကမှလယ်သမားအများစုဟာအရင်ကလိုစဘာကိုချိတ်ခွဲပြီးရောင်းချတာမဟုတ်တော့ဘဲလယ်ထဲကထွက်တဲ့အတိုင်းစဘာကိုရောင်းချကြတာကများပါတယ်။အဲ့ဒီအတွက်အများစုကဆိုရင်ဝမ်းစာစဘာတော့မချန်တော့ဘဲဆန်ကိုပြန်ဝယ်စားနေကြတယ်လို့ဆိုပါတယ်။မိမိဝမ်းစာအတွေ့ထားတဲ့စဘာကိုဆန်ဆက်အသေးလေးတွေမှာသွားပြီးကြည့်ရင်အလုပ်ဘိုကကုန်ကျစရိတ်တွေကလည်းပိုတက်လာတဲ့အတွက်ဆန်ကိုဝယ်စားကြတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအေယာဝတီမြစ်အနောက်ဘက်စဘာအကြီးကျယ်ထွက်တဲ့ပွင့်ပြူမြို့နယ်ကစဘာအယောင်အဝယ်ဆန်ကြိတ်ခွဲနေသူအမျိုးသမီးလယ်သမားတဦးကအခုလိုပြောပြပါတယ်
ဆန်ဆက်ပေါ်လဲမူတည်ပါရဲ့ရှင်။ကြောက်ပြားနဲ့ခွဲတာနဲ့ရိုလာနဲ့ခွဲတာနဲ့လဲကွာတယ်လို့ပြောပါရဲ့ရှင်။ခုခေတ်ကတော့ကြောက်ပြားနဲ့ခွဲတာရှင်အခုခေတ်နောက်ပိုင်းကျတော့ရိုလာနဲ့ရာဘာတုံးနေနဲ့ကြိတ်ခွဲတဲ့အတွက်ဆန်လေဆန်ရည်သွေးတော့နည်းနည်းများကွာသေးတာပေါ့ရှင်ဒါပေမဲ့အဲ့ကျတော့ကြေးဓာတ်တွေပါရင်မရှိတော့ဘူးပေါ့ခိုးတော့ဒီကလုံးတွေပါရင်ကောက်ရတယ်အခုကတော့ကောက်เสียရမလို့တော့ဘူးပေါ့အခုနောက်ပိုင်းတန့်ဆက်တွေပါရင်လည်းတခါလဲတန့်ဆက်တင်လိုက်ရင်အချောင်းလိုက်ထွက်လာတော့တာဟိုထပ်ပိုင်းကျိုးတဲ့ဟာတို့ဟိုထိတ်ဖြားရည်တို့ဖွဲတွေစွဲတွေတက်တက်ထွက်သွားတော့တာသူကဒစီချင်းလေးတွေပဲထွက်လာတော့လေဆန်တန့်ဆက်တွေမှာတင်ရရွေးပြီးကောက်ပြီးသားပေါ့အဖျားအနာတို့ဖွဲ့ကြောက်တို့ဘာလို့မပါတော့ဘူးကိုဘတကိုဝမ်းစာကြိတ်တာတော့အဖျားအနာဘန်းစကွဲပဲထွက်ပြီးတော့ထပ်ပိုင်းကျိုးတွေပါလေရောကိုရင်ကိုစားဖို့ဆိုတော့ဒီတိုင်းပဲကြိတ်လိုက်တာပေါ့ထပ်ပိုင်းကျိုးတွေပါလေလဲပါတာပေါ့ဟိုကုံသေးကြီးတွေကြိတ်တဲ့အခါကျတော့ဒစီချင်းလေးတွေနဖားမပယ်ဘူးပေါ့အစီလိုက်အစီချောင်းလိုက်တဲ့အပဲ့တဲ့ဟာမပါဘူးပေါ့ရှင်ရွေးဆက်ပေါ့သူကအမဲစီတို့ဘာတို့အကုန်လုံးကောက်ပြီးသားရွေးပြီးသားတစည်းချင်းဆန်သားကြီးပဲဖြစ်သွားတာဘိုးတော့လည်းဆန်ရည်သွေးတွေလည်းပိုးကောင်းတယ်ရှင်
အဲ့ဒီလိုခင်မီစံစက်တွေနဲ့ချိတ်ခွဲရမှာထွက်ရှိလာတဲ့ဆန်အနေထားကအစ်စ်မီပဲလေလေတဲကချွေပြီးသားစပားကိုချက်ချင်းဝယ်ပေါင်းခံပြီးအမြန်ဆုံး6တွေ့အောင်လုပ်တဲ့အတွက်ဆိုတိုင်းစာတွေညော်နေသွားပြီးမဲ့လေလုံးဝကင်းစင်သွားတာတော့မဟုတ်သေးပါဘူးဘယ်လိုပဲဖြစ်ဖြစ်လေသမားတွေအနေနဲ့လဲငွေအမြန်ပေါ်အထူးသဖြင့်တရုတ်နယ်စပ်ကိုအမြန်တင်ပို့နိုင်ဖို့အတွက်တဘာဝအတိုင်းစပားကိုအချိန်ယူ6တွေ့အောင်လှောင်တဲ့အဆင့်အထိမရောက်ပဲကြိတ်ခွဲကြတာဖြစ်ပါတယ်ဒါကြောင့်အိန္ဒိယကဘတ်စမာတီဆန်၊ထိုင်းကဂျက်စမင်ဆန်နဲ့ဗီယက်နမ်ဆန်တို့ကိုနိုင်ငံတကာဈေးကွက်မှာမိအောင်လိုက်နိုင်ဖို့ကတော့ဆိုတိုင်းစာကင်းစင်ဖို့ကလည်းလိုအပ်ချက်တစ်ခုဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းအေယော်ဒီမြစ်အနောက်ဖက်ကန်ကလယ်သမားတအူးလည်းဖြစ်စပားချိတ်ခွဲပြီးတရုတ်နယ်စပ်ကိုရောင်းချသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေသူတအူးကပဲအခုလိုပြောပြပါသေးတယ်
။ပေါင်းတဲ့ကြီးရွယ်ချက်ကဆိုတိုင်းစာချီလို့ပေါင်းတာလောင်းစပားကြီးမှာကြတော့ပေါင်းစရာမလိုဘူးဒီနေ့လေတဲ့ရရိတ်လောင်းလိအဲ့စပားရောင်းမှဆိုရင်ဝယ်ပြီးတော့သူတို့ကပေါင်းတယ်6ခန်းစက်တီပေါ့ဗျာအဲ့အရင်နဲ့ပေါင်းပြီးတော့မှသူတို့တိတ်ကြခွဲကြတာဆိုတော့ဆိုတိုင်းစားကိုရှော့တဲ့သဘောပေါ့အများဆုံးအပြင်တော့စပားနဲ့ရောင်းတာများတယ်လေသမားဝင်းစားတော့ပဲကြည့်ပြီးကျန်တာကိုကြတော့စပားနဲ့ရောင်းလိုက်ပြီးတော့ပုံမှန်အဲ့ပေါ်မှာ export လုပ်ဖို့လို့မန္တလေးရောင်းဖို့လို့အဲ့လိုလုပ်ကြတာပေါ့များဆုံးအပြင်ကပြုတ်မှုတာများပါတယ်
ဆန်ဇက်ပိုင်ရှင်တွေဘက်ကပြောတာကတော့ဆန်ကောင်းမှုကစပားကောင်းမှုလည်းလိုအပ်တယ်လို့ပြောပါတယ်အခုလက်ရှိစိုက်ပျိုးနေကြတဲ့တမျိုးချစိုက်ပျိုးရေးပုံစံကနေထွက်ရှိလာတဲ့စပားတွေအနေနဲ့တန်းဝင်အဆင့်ပြပပို့နိုင်အောင် export အဆင့်ဆန်ရအောင်ကြိတ်ခွဲဖို့ကလိုအပ်နေသေးတယ်လို့ပြောကြပါတယ်အဲ့ဒီအတွက်ဆယ်ရန်နေရာတွေနဲ့ထွန်ရက်သဲဆောင်ချွေလစ်နိုင်အောင်လက်ွက်တည်းရဲ့လက်ရှိရေထိန်နိုင်တဲ့အကွက်ချင်းတွေကိုအကွက်ကျယ်တွေအဖြစ်ပြောင်းလဲဖို့လိုအပ်နေပါတယ်ဒါအပြင်မျိုးစပါးကိုနည်းမြေအလိုက်ထိမ့်သိမ့်မှုလဲလိုအပ်နေသလိုလယ်သမားတွေအနေနဲ့လဲသွင်းအားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေကိုအပြည့်အဝအသုံးပြုဖို့လဲလိုအပ်ပါတယ်သို့တော်လယ်သမားအများစုကတော့ပြီးခဲ့တဲ့ကာလတွေမှာအရှုံးပေါ်ကြတဲ့အတွက်စိုက်ပျိုးစရိတ်တွေတိတ်အသုံးမပြုနိုင်ကြပါဘူးအဲ့ဒီအတွက်ထွက်ရှိလာတဲ့စပါးတွေမှာလဲအောင်မြင်မှုအပြည့်အဝတိတ်မရှိပါဘူးဒါကြောင့်ကြိတ်ခွဲတဲ့အဆင့်အပိုင်းမှာလိုအပ်ချက်ရှိသလိုပြီးခဲ့တဲ့2019ခုနှစ်ကဆိုရင်မြန်မာနိုင်ငံကနေတင်ပို့လိုက်တဲ့စံတန်ချိန်ပေါင်း 18,000 ဟာစားသုံးဖို့မသင့်တော်ဘူးဆိုပြီးအနောက်အာဖရိကတိုက်ကဆင်းရဲတဲ့ Ivory Coast နိုင်ငံကနေအားလုံးဖျက်ဆီးလိုက်ပါတယ်အလားတူအဲ့ဒီအနောက်အာဖရိကတိုက်ကပဲဂါနာ၊ဂီနာနဲ့တိုဂိုစတဲ့နိုင်ငံတွေကလည်းမြန်မာနိုင်ငံကနေတင်ပို့လိုက်တဲ့ဆန်တွေဟာအကြီးအသေးမပြည့်မီလို့ဆိုပြီးလက်မခံပဲညှင်းပယ်ခဲ့ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ရဲ့နေ့ပင်နေ့စဉ် TV သတင်းလောအစီအစဉ်တွေအပတ်စဉ် TV Magazine အစီအစဉ်တွေပြည်တွင်းသတင်းဆောင်မနဲ့အမှုပညာဆိုင်ရာသတင်းတွေကိုတော့ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလို့ရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုဖတ်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ Ukraine မြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ပြပေးချင်ပါတယ်။မြန်မာအရေးဟာ Ukraine အရေးနဲ့နှိုင်းယှဉ်ရင်နိုင်ငံတကာအာရုံစိုက်ခံရမှုနည်းပါးခဲ့တယ်လို့ပဲအခုလည်းဆက်ပြီးတော့နည်းပါးနေဆဲဖြစ်ပါတယ်။အဲ့ဒီလိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ကဏ္ဍအားနည်းမှုကြောင့်ဒါမှမဟုတ်လဲသက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်လာနိုင်လားဆိုတဲ့အပေါ်သုံးသပ်မှုတွေရှိပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးကိုတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောက်စာကအခုလိုတင်ဆက်ပေးထားပါရရှင်။
ဟုတ်ကဲ့ကြကြမလို့ကျွန်တော်တို့ကစနစ်တစ်ခုကိုတော်လာနေတာဖြစ်ပါတယ
်အခုမြင်နေရတာကတော့ဂျီဇက်လို့ခေါ်တဲ့ခေလူငယ်တွေဥဆောင်ပြီးတော့အာနာသိန်းစစ်တပ်ကိုစက်ကျင်ဆန္ဒပြနေတဲ့မြင်ကွင်းပဲဖြစ်ပါတယ်အဆိုပါခေလူငယ်တွေဟာအခုနောက်ပိုင်းအာရှနိုင်ငံတာမကကမ္ဘာနိုင်ငံတွေမှာပါပေါ်ပေါက်နေတဲ့နိုင်ငံရေးပြည်ထနာတွေအပေါ်မှာဥဆောင်ပါဝင်တော်လှန်နေကြတာတွေ့ရပါတယ်ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲမှာဆိုရင်လေလူငယ်တွေကအစပြုပြီးတော့လက်နက်ကင်ပြီးကျူးကျော်စစ်ကိုဆင်နွှဲနေကြသလိုတစ်ဖက်မှာလည်းစီယုံလှုပ်ဆော်မှုတွေနှီးပညာအထောက်အကူပေးရင်းမှာလည်းတသက်ကြွကြွနဲ့ပါဝင်လှုပ်ဆောင်နေကြပါတယ်ဒီလိုပဲယူကရိန်းအပေါ်ဝင်မြန်မာနိုင်ငံရဲ့လွတ်မြောက်ရေးတိုက်ပွဲတွေ နိုင်ငံရဲ့ပြည်ပြင်းပြောင်းလဲရေးအတွက်လှုပ်ဆောင်မှုကနေကြီးဆက်မျိုးဆက်တဲ့လူငယ်တွေရဲ့အခန့်ကဏ္ဍဘယ်လောက်ရှိအရေးပါလဲပြီးတော့နိုင်ငံပေါင်းစုံကနေဘယ်လိုချိတ်ဆက်ပြီးတော့လှုပ်ဆောင်နေတဲ့အပေါ်မှာဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီစီရင်လှုပ်ဆောင်ရေးမှုဖြစ်တဲ့မတင်စာရှင်းလင်းရေးနဲ့မေးမြန်းထားတာကိုနားဆင်ကြအောင်ဗျာ
မြန်မာနိုင်ငံမှာလူငယ်ဦးရေက60ရာခိုင်နှုန်းရှိပါတယ်60ရာခိုင်နှုန်းပြောရမယ်ဆိုမြန်မာနိုင်ငံရဲ့ဒီပြည်မြအသက်က28နှစ်ဒါပြီးခဲ့တဲ့2014စန်းဆက်ပေါ့နော်ဒီအတကောင်ဆင်းနေအရာကျွန်တော်တို့သိခဲ့ရတဲ့အဟာတွေဆိုတော့မြန်မာနိုင်ငံအတော်လေးကိုလူငယ်များတဲ့နိုင်ငံဖြစ်တယ်လူငယ်လူရွယ်အရန်ပေါများတဲ့နိုင်ငံ35နှစ်အောက်က60ရာခိုင်နှုန်းကျော်ရှိတယ်ဒီလိုပဲတစ်ကမ္ဘာလုံးမှာဆိုရင်လည်းကျွန်တော်တို့အသက်30အောက်ကဒီကမ္ဘာလူကြီးရဲ့ထောက်အကျော်ရှိရအထူးသဖြင့်အာဖရိကနဲ့အာရှမှာအဲ့လူငယ်တွေကအခြေစိုက်တွေပေါ့နော်ဆိုတော့ယူကရိန်းဆိုရင်လည်းတကယ့်ကိုလူငယ်လူရွယ်တွေဥဆောင်နေတဲ့တော်လန်ကြီးလူငယ်လူရွယ်တွေကဟိုဥဆောင်မှုပေးနေတဲ့အစိုးရကိုပိုင်ဆိုင်ထားတယ်အဲ့တော့ယူကရိန်းဆိုလည်းကျွန်တော်တို့မြန်မာနိုင်ငံနဲ့ဟိုလူကြီးအားဖြင့်တိတ်မကွာဘူးအဲသူတို့ကတန်း40ကျွန်တော်တို့တန်း50ပတ်ဝန်းကျင်ပေါ့အဲ့ဒီမှာဆိုထူးခြားတာတစ်ချက်ကယူကရိန်းဟိုစစ်ပွဲပဲပြောတော်လန်ကြီးပဲပြောဘယ်တော်လန်မှုဆိုကမ္ဘာတမိုင်းအစင်စားကိုကြည့်ရင်လူငယ်တို့ကဥဆောင်တာများတယ်လူငယ်တွေကပို့ပြီးတော့စွန့်ရဲတယ်အာရဲရင်တယ်တတိရှိတယ်ပို့ပြီးတော့တွေးခေါ်တယ်အထူးသဖြင့်ဖောက်ထွက်တွေးခေါ်မှုတီထွင်ဆန်းသစ်မှုအခုဒီကျမတို့ digital ကာလမှာဆို digital ပေါ့ digital ကဘာကြီးမှာကျမတို့လူငယ်တွေကပို့ပြီးတော့ဒီတော်လန်ကြီးကိုဥဆောင်နိုင်တယ်အာသူတို့မှာနီးပညာပို့ရှိတယ်ဆိုတော့ဒီလိုအနေထားမှာဆိုရင်ဟိုမြန်မာနိုင်ငံကလူငယ်တွေကလည်းတပြေးညီပေါ့နော်ဒီမလျော့တော့နီးပညာပေါင်းဟုတ်ကဲ့ရှိပါတယ်အထူးသဖြင့်လက်သုံးချောင်းထောင်နေဆိုရင်ဒါကျွန်တော်တို့နိုင်ငံမူပိုင်မဟုတ်ဘူးเนาะဟောင်ကောင်ကလူငယ်တွေထိုင်းကလူငယ်တွေရဲ့တော်လန်ကြီးကနေတစ်ဆင့်ကျွန်တော်တို့ကဒါတဖြည်းဖြည်းနဲ့ပေါင်းကူးလာတာဖြစ်တယ်အဲ့လိုပေါင်းကူးမှုကတစ်ဆင့်ပဲကျွန်တော်တို့ပို့ပြီးခွာချီးလာတာအခုဒီမြန်မာလူငယ်တွေမြန်မာတော်လန်ကြီးနဲ့တသွေးတဲ့တသားတဲ့ရက်တည်နေတဲ့ဒီအာရှလူငယ်တွေအများကြီးရှိပါတယ် Mixed Alliance ဆိုအားလုံးသိကြမယ် No လက်ဖက်ရည်မဟာမိတ်ပေါ့ဒီနေ့အချိန်အထိနေ့စဉ်နဲ့အမြန်မြန်မာပြည်အရေးကိုသူတို့သတင်းတွေဖတ်တယ်အစည်းအဝေးတွေလုပ်တယ်အော်ကျမတို့ဒီမြန်မာနိုင်ငံတွေကကျမတို့ပြည်သူတွေတချို့တောင်မှာဟာတော်လင်းကြောင့်မပြောနဲ့တော့အရန်စိတ်ပိုင်းရုပ်ပိုင်းထိခိုက်ကြတယ်တို့တော်ညာကျမတို့ရဲ့အတူရက်တည်နေကြတဲ့ဒေတာရင်းမိတ်ဆွေတွေကဒီနေ့အချိန်ထိကျမတို့နဲ့အတူရှိတယ်ဆိုတော့အာရှအစိုးရတွေကအာရှနိုင်ငံကအစိုးရတွေကဟိုယူကရိန်းအရေးကိုထောက်ခံတဲ့ဥရောပနိုင်ငံအစိုးရတွေလောက်တုံ့ပြန်မှုမရှိဘူးတို့တော်ညာအာရှပြည်သူတွေကကျမတို့နဲ့အတူရက်တည်နေတယ်နော်ကိုရီးယားပဲပြောမလားဂျပန်ပဲပြောမလားကျွန်တော်တို့လည်း solidarity အဖွဲ့တွေအများကြီးရှိတယ်ထိုင်းမှာဆိုလဲထိုင်းပြည်ပြည်သူတွေကကျွန်တော်တို့မြန်မာပြည်သူတွေအများကြီးကိုဟိုပံ့ပိုးကူညီတာမြေပြင်မှာတရင်တွေမှာဖော်ဖော်ရကြားချင်မှကြားရမယ်တို့တော်တို့ဒီအများကြီးပံ့ပိုးနေတယ်ဆိုတော့ကျွန်တော်တို့ပြည်သူအင်အားပေါ့နော်ပြည်သူအချင်းချင်းသွေးစည်းညီညွတ်မှုကိုကျွန်တော်တို့ပို့ပြီးတော့ဟိုပို့ပြီးမြင့်တင်ဖို့ကြိုးစားရမယ်အိန္ဒိယဆိုလဲအိန္ဒိယအစိုးရကိုကျွန်တော်တို့ရှုံချရဲကန့်ကွက်တယ်ဒီနေ့အချိန်ကြီးစေအုပ်စုနဲ့လက်ပေးလက်ယူလုပ်နေတယ်ဆိုတော့ဒါပေမဲ့အိန္ဒိယပြည်သူတွေအထူးသဖြင့်အိန္ဒိယလူငယ်တို့ကဟိုဒါတွေကိုသူတို့သိလာနေပြီမြန်မာပြည်အရေးကိုသူတို့အစိုးရဘယ်လောက်ထိပြက်ကွက်နေတယ်ဘယ်လောက်ထိဒီမြန်မာပြည်ဒီစစ်အုပ်စုကလုပ်နေရဲ့ဒီရာဇဝတ်မှုတွေမှာပတ်ဝန်းပတ်သက်မှုတွေရှိနေရဲဆိုတော့ကျွန်တော်တို့အသိတိပေးနေတယ်ပေါ့နော်ဒီလိုနည်းနေနဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့ကို့ဒေတာတွင်ကနိုင်ငံကြီးအပြောင်းလဲစနစ်အပြောင်းလဲတွေပါဟိုတွားဖို့အတွက်ရည်မှန်းမှရမယ်ပေါ့ဘာဖြစ်လို့အားလုံးသိရဲပဲကျွန်တော်တို့ကဘာကြီးကရွာဖြစ်လာပြီကို့နိုင်ငံတစ်ခုလဲကွက်ပြီးတော့ကောင်းစားလို့မရတော့တဲ့အနေထားကို့နိုင်ငံတစ်ခုလဲကွက်ပြီးကောင်းစားနေတဲ့ဒီမိုကရေစီရသွားတော့ညာကို့အိမ်ကြီးပတ်ဝန်းကျင်ကဟိုလူမျိုးရေးပဋိပက္ခတွေဖြစ်နေရဲဘာသာရေးစသဖြင့်ပေါ့နော်စစ်ဘေးပဋိပက္ခဖြစ်နေဘယ်နိုင်ငံမှမမေးချင်ဘူးကျမတို့ဖြစ်နေရဲ့ပြဿနာတွေကအရန်ဟိုဆက်ဆက်မှုရှိနေယူကရိန်းမှာဖြစ်တဲ့အရေးကြောင့်မလို့အာရှမှာလည်းဒီစီပြဿနာတွေဖြစ်တယ်ဒါမျိုးပေါ့လေနော်အခုမြန်မာနိုင်ငံမှာဒီဖြစ်တဲ့လေဒုညဉဏ်မှုဒါတွေကအထိုင်းကိုရောက်မဲ့စသဖြင့်ပေါ့ပြောရမယ်ဆိုအကုန်လုံးကဆက်ဆက်နေရဲ့ဆိုရဲစဉ်းစားချက်ကိုတော့ပိုရောက်လာကြပြီပေါ့နော်
ဒါကတော့ဂျီဇက်လို့ခေါ်တဲ့မျိုးဆက်တဲ့လူငယ်တွေရဲ့လှုပ်ဆောင်ချက်တွေကိုမတ်တင်စာရွှေလေးကပြောပြပေးသွားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းယူကရိန်းနဲ့မြန်မာတို့ရဲ့လွတ်မြောက်ရေးတိုက်ပွဲနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာတွေကိုဘသူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောင်ဆာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါ။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။
ဖြူရီမြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းတရင်နေအောင်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရီမြန်မာအီးမေးလိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရီမြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးသတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA American အတန်းကနေပုံထွင်းနဲ့မနက်ခင်အစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်နေပါတယ်။ကဘာတလောခီတော့အစီအစဉ်ကိုနောက်ပိုင်းနားဆင်ရဖို့လည်းရှိပါတယ်။တိမတိုင်ခင်မှာတော့အမေရိကန်နိုင်ငံရေးကိုတင်ဆက်ပေးမှာပါ။အစ္စရေးနိုင်ငံကိုဟားမတ်စစ်သွေးကြော်ရီတိုက်ခတ်မှုအတွင်လူပေါင်းထောင်ကျော်တေဆုံးခဲ့ရပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့အစ္စရေးနဲ့အခိုင်အမာရပ်တည်ပေးသွားဖို့သမ္မတဂျိုးဘိုင်ဒန်ကညွှန်ကြားခဲ့ပါတယ်။ဒေတာရင်းတင်းမာနေတဲ့အခြေအနေကိုဘာတွေဆောင်ရွက်နေသလဲဆိုတာနဲ့ပတ်သက်ပြီးတော့ VOA သတင်းထောက် Veronica Iglesias ပေးပို့ထားတဲ့သတင်းကိုတော့ကွန်အောင်ကတင်ပြပေးထားပါတယ်ရှင်။
အစ္စရေးနိုင်ငံဟာစစ်ကိုရင်ဆိုင်နေရတဲ့နိုင်ငံဖြစ်တယ်လို့ကြေညာပြီးတဲ့နောက်တနင်္ဂနွေနေ့မှာဟားမတ်အကြမ်းဖက်သမားတွေဝင်စီးထားတဲ့ဂါဇာကမ်းမြောင်ဒေသကိုမြေပြင်ရောဝေဟင်ကနေပါအစ္စရေးကအကြီးအကျယ်ပစ်ခတ်နှိမ်နင်းပါတယ်အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကအမေရိကန်တွေအနေနဲ့သတိထားနေထိုင်ဖို့သတိပေးချက်ထုတ်ပြန်တဲ့ချိန်ထဲမှာအမေရိကန်ဆိုရကလည်းတင်းမာမှုတွေရော့ကျအောင်စောင့်ရွက်နေပါတယ်
I was on the phone with the Israeli president.
Israel တမန်တော်နိုင်ငံရေးဝန်ကြီးနဲ့ဖုန်းပြောခဲ့ပါတယ်။ Israel ကိုခိုင်မာထောက်ခံပေးသွားနိုင်မှုဆိုရဖို့အားလုံးဒေသရင်းရောနိုင်ငံတကာမှာပါစောင့်နေပါတယ်။ပြည်ပခတ်တွေတခြားဒေသကိုမကူးဆက်အောင်နဲ့ Hamas တွေပြန်ဆော့အောင်နိုင်ငံတကာအနေနဲ့နီလန်ပေါင်းစုံသုံးစောင့်ဖို့လည်းတိုက်တွန်းပါတယ်
။ခုကပါလက်စတိုင်းဒုက္ခသည်2000ကျော်ဟာကုလသမဂ္ဂဒုက္ခသည် Agency ကစီစဉ်ပေးထားတဲ့ကျောင်းတွေမှာခိုလုံနေထိုင်ကြပါတယ်ဒီတော့အတွင်းဟားမတ်တွေတစားကန်ဖန်စီထားသူနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေမှာထောက်ကူဖြစ်စေဖို့အဲ့ဒီအဖန်စီကန်အစ္စရေးရဲ့သားတွေရဲ့ဆွေမျိုးတွေဟာ yes scan ကိုတွားပြီးတော့ DNA မျိုးရိုးဗီဇစစ်ဆေးခံပါတယ်အကြံဖက်သမားတွေဖန်စီတက်ပြတ်တဲ့အထဲမှာအမေရိကန်ဘလောက်ပါဝင်နေဆိုတာကိုသိရဖို့အမေရိကန်ဘက်ကလည်းစုံစမ်းစစ်ဆေးနေပါတယ်
Any American anywhere.
Benny and my wife did this. I got a passive contact American. We can lower. You know, it's a super. Who's up with someone tomorrow?
Israel and go take care for Hamas. A poika blue season get it. Surane, but that be Leila sensible. Lua Nirawa. Nanga, you sorry. Nene Shashan Quebia needed American. Piran Zuma. Long join a but that be lean a tabo. Luja. The Chuga Gulu three. Piware.
America needs to wake up.
American အနေနဲ့အစိုးရနဲ့သဘောထားကွဲလဲတာတွေကိုချိန်ပြီးလမ်းကြောင်းမှန်ပေါ်ရှောက်တင်ပါပြီ။ကိုယ်နိုင်ငံအတွက်ရောမိဖက်နိုင်ငံတွေလုံခြုံရေးအတွက်အာရုံစိုက်ဆောင်ရွက်တင်ပါတယ်
။အခုလိုစစ်မှတ်တွေဖြစ်ပွားနေချိန်မှာအလွတ်တော်ဥက္ကဋ္ဌကိုရာထူးကနေဖယ်ရှားထားတာကြောင့်အစ္စရေးကိုအကူအညီပေးရင်နှောင့်နှေးကြံ့ကြာမလားဆိုပြီးတော့လေစိုးရိမ်ပူပန်မှုတွေရှိနေပါတယ်ကေဗင်မက်ကာတီကိုဖြုတ်ချဖို့ဥဆောင်လှုပ်ရှားခဲ့သူကတော့လွတ်လပ်နေတဲ့အလွတ်တော်ဥက္ကဋ္ဌနေရာအစားထိုးနိုင်ဖို့တိတ်မကြဘူးလို့ဆိုပါတယ
် I think we're actually going to come together
အကူအညီပေးဖို့ကိစ္စတိတ်မကြခင်အကောင့်တွေပေါ်နိုင်မယ်ထင်ပါတယ်နီလန်းနှစ်ခုရှိထားပြီးပါပြီ
သမရဂျိုးဘိုင်ဒန်ကတော့အစ္စရေးကိုဆက်ထောက်ခံပြီးတော့အကူအညီပေးသွားဖို့ညွှန်ကြားထားတယ်လို့အစ္စရေးအစိုးရနဲ့လည်းနီနီကက်ကက်လက်တွဲဆောင်ရွက်နေပါတယ်ခင်ဗျာ
ကိုအောင်တင်ပြခဲ့တာပါရှင်တောတာရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်း VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာဥတုရာသီနဲ့အနာဂတ်ကဘာအမျိုးသမီးမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ပုံနှုန်းနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာပါ။အခုတော့ကဘာတလောခီးတော့အစီအစဉ်အလဲရောက်ပါပြီ။ဂျပန်နိုင်ငံကဖူဂျီတောင်ကြီးစီတွားလေသူတွေများလွန်းနေတာကြောင့်တောင်တက်စခန်းတွေမှာမနိုင်မနေအခြေအနေဖြစ်နေပါတယ်။ဂျပန်တွေဘာသာရေးအရာလဲအထွတ်အမြတ်ထားကြတဲ့ဖူဂျီတောင်ကြီးမှာဘလောက်တောင်ဆိုရင်စရာဖြစ်နေတယ်လဲဆိုတာမဆူမျက်မှောင်နဲ့အတူကဘာတလောခီးတော့အစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါရှင်။
ဂျပန်နိုင်ငံရဲ့အထင်ကရသင်္ကေတတစ်ခုဖြစ်တဲ့ဖူဂျီတောင်ကြီးဟာဂျပန်လူမျိုးတွေအတွက်ဘာသာရေးယဉ်ကျေးမှုဆိုင်ရာအထွတ်အမြတ်ထားကြတဲ့နေရာတစ်ခုဖြစ်ပါတယ်။ဂျပန်လိုဖူဂျီဆန်လို့ပြောပြီးနိုင်ငံသားတွေကဖူဂျီယာမားလို့လည်းသိထားတဲ့မီးတောင်ကြီးကဂျပန်နိုင်ငံအရှေ့ပိုင်းယာမာနာရှိနဲ့ရှီဇူအိုကာခရိုင်နှစ်ခုပေါ်မှာတည်ရှိပါတယ်။ပင်လယ်ရင်မျက်နှာပြင်အထက်ပေ12,000ကျော်မြင့်တဲ့ဖူဂျီတောင်ကြီးကိုကမ္ဘာအမွေနှစ်တခုလို့ထိန်းသိမ်းရမယ့်နေရာအဖြစ်ကုလသမဂ္ဂယူနက်စကိုက2013ခုနှစ်တုန်းကသတ်မှတ်ခဲ့ပါတယ်။1908ခုနှစ်မှာနောက်ဆုံးပေါက်ကွဲခဲ့တဲ့ဖူဂျီတောင်ကြီးကိုအခုထိလည်းမီးရှင်တောင်အဖြစ်နဲ့ဘူမိဗေဒပညာရှင်တွေကသတ်မှတ်ထားပါတယ်။ဂျပန်နိုင်ငံရဲ့အထင်ကရဖြစ်တဲ့ဖူဂျီတောင်ကြီးစီကိုဂျပန်ကိုလာလေတဲ့ကမ္ဘာလှည့်ခီးသွွားဧည့်သည်တွေမသွားမဖြစ်သွားလေကြလိမ့်ရှိပါတယ်။ဖူဂျီတောင်ထိပ်တက်သူတွေအတွက်နားနေစခန်းတွေထဲမှာအကြီးဆုံးဖြစ်တဲ့အမှတ်9စူဘားရုတောင်ထက်စခန်းကို2023ခုနှစ်နွေရာသီမှာရောက်လာကြတဲ့ဧည့်သည်4သန်းလောက်ရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်။အခုလိုနိုင်ငံတကာဧည့်သည်တွေလာတာများလို့တဲ့အတွက်ခီးသွွားလုပ်ငန်းကိုအထောက်အကူဖြစ်ပေမဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်တဲ့ပြဿနာအမှိုက်ပြဿနာတွေဖြစ်နေတာကြောင့်ခီးသွွားတွေကိုကန့်တတ်ဖို့အထိပြောဆိုဆွေးနွေးကြတဲ့အခြေအနေရှောင်နေပါရယ်။ဖူဂျီတောင်ထိပ်ကနေတောင်ကြီးအထိထက်ဝက်အကွာအဝေးလောက်မှာရှိတဲ့အမှတ်9စူဘားရုတောင်တက်စခန်းအထိခီးသွွားတိုးဘတ်စကားတွေအလားများလို့ကားအိတ်ဇောပိုက်တွေကထွက်တဲ့လေရုညဉ့်ဉန်းတဲ့ပြဿနာအပါအဝင်ပြဿနာတွေကြုံနေရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်
။この富士山のまあオーバーツーリズム最大のまあ原因
富士山にしごエデリーများကြီးလာလည်နေကြတာကိုကျေးဇူးတင်ပါတယ်။ဝမ်းလည်းတာပါတယ်။ဒါပေမဲ့ခီးသွွားဧည့်သည်တွေများလို့တော့အမှိုက်ပြဿနာတန့်စင်ခဲ့ပြဿနာတွေကတော့တော်တော်လေးကိုဆိုးပြီးတော့မနိုင်မနှင်းအခြေအနေရောက်နေပါတယ်။
အခုလိုအခြေအနေကိုမထိန်းဘူးဆိုရင် UNESCO ကမ္ဘာအမွေနှင့်စာရင်းကနေဖယ်ရှားခံရမှာကိုတာဝန်ရှိသူတွေစိုးရိမ်နေကြပါတယ
်။これをですね、このままの状態にしておくと、
ဒလပုံတိုင်းဆက်ဖြစ်နေမယ်ဆိုရင်ဖူဂျီတောင်ကြီးစီကိုကမ္ဘာတဝန်းကဧည့်သည်တွေမလာကျင်တော့ဘူးဆိုတာမျိုးအထိဖြစ်သွားနိုင်ပါတယ်။ခီးသွွားဧည့်သည်တွေအသွားများတဲ့တခြားနိုင်ငံတွေကနေရာတွေနဲ့နှိုင်းယှဉ်ရင်ဖူဂျီတောင်ကသွားဖို့မကောင်းတော့ဘူးဆိုတဲ့အောက်ဆုံးအဆင့်ကိုမကြခင်ရောက်သွားနိုင်ပါတယ်။ကျွန်တော်အမြင်တော့ပြဿနာတော်တော်လေးဆိုးနေပါတယ
်ဖူဂျီတောင်ထိပ်တက်ကြသူအများစုကအမှတ်9တောင်တက်စခန်းကိုကားနဲ့လာကြပြီးတောင်ထိပ်ကိုခြေချင်တက်ကြပါတယ်တော်တော်များများကမနေ့နေ့ထွက်ချိန်နဲ့ညနေနေဝင်ချိန်ကိုတောင်ထိပ်ကနေကြည့်နိုင်ဖို့အတွက်တောင်တက်ကြပါတယ
်初めて登ったんでもう普段がどんな感じなんかわかんないんですけど
အခုမှပထမဆုံးကျွန်တော်လာဘူးလားဆိုတော့ပုံမှန်ဘလို့ဖြစ်နေလဲတော့မပြောနိုင်ပါဘူးဒါပေမဲ့မနေ့ပိုင်းနဲ့ညနေပိုင်းတွေမှာလူတိုင်းကတောင်ထိပ်ကိုရောက်အောင်သွားကြတော့တော်တော်ကိုလူများပါတယ်ညာလုံးလို့သွားရတာတိတ်တောင်ရှင်းမြောက်တော့ပါဘူးဒီလိုဖြစ်နေတာကိုမထိန်ချုပ်ရင်တော်တော်လေးအန္တရာယ်များတယ်လို့စိတ်ထဲမှာတစ်ချိန်မကဖြစ်မိပါတယ
်အမှတ်9တောင်တက်စခန်းကနေဖူဂျီတောင်ထိပ်အထိရောက်အောင်လို့9နာရီ6နာရီလောက်ကြာအောင်လို့ခြေချင်းတက်ကြရပါတယ်တောင်တက်သူတောင်ဆင်းသူချိတ်ချိတ်တို့ဖြစ်နေတာကိုတာဝန်ရှိသူတွေကလည်းစိုးရိမ်နေကြပါတယ
်登山者の安全面から言いましても
ခီးသွွားဧည့်သည်တွေညာလုံးနေတာကခြေချင်းတောင်တက်သူတွေအတွက်လည်းအန္တရာယ်ဖြစ်စေပါတယ်ဥပမာလူတွေညာလုံးတော့တယောက်နဲ့တယောက်တိုးဝေ့တွန်းတိုက်မိတာမျိုးကြောက်ခဲတွေပဲ့ကြတာမျိုးတွေကနေအန္တရာယ်ရှိလောက်တဲ့မတော်တဆမှုတွေဖြစ်လာနိုင်ပါတယ်အဲ့ဒါမျိုးတွေဖြစ်လာမှာကျွန်တော်တို့သိဆိုရင်ပါတယ်
အမှန်ကတောင်တက်စခန်းကိုကားနဲ့လွယ်လွယ်လာနိုင်တာကအခုလိုလူတွေများနေတဲ့အကြောင်းတစ်ချက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့် tram တရထားလိုင်းပြေးဆွဲပြီးတော့ကားသွားလာကန့်တက်လိုက်ရင်ခီးသွွားအရေးအတွက်ကို short ချနိုင်မယ်လို့ခရိုင်တာဝန်ရှိသူတွေကတွက်ဆပြီးတော့ tram line ပြေးဆွဲဖို့အတွက်လည်းအဆိုပြုနေကြပါတယ်။တချို့ကလည်းခီးသွွားဧည့်သည်တွေကိုဝင်ခွင့်ကောက်တာမျိုးလုပ်တဲ့နယ်လို့အကြံပြုကြပါတယ
်။やっぱり何らかの規制は必要なんだろうなと思ってますけども、まあ方法としては一番合理的なのは
簡単チェットမျိုးမျိုးတော့လုံးတင်တယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်စဉ်းစားမိတဲ့အကောင်းဆုံးနည်းလမ်းကတော့ဧည့်သည်တယောက်ကိုဘယ်လောက်ပေးရမယ်ဆိုတာမျိုးသတ်မှတ်လိုက်ရင်လူများနေတဲ့ပြဿနာကိုထိန်းနိုင်မယ်လို့ထင်တာပဲဗျ
ကဘာလက်ခီးသွားတွေအသွားများတဲ့ဥရောပမြို့တော်တော်များများမှာညအိတ်ညက်နေတဲခိုးတဲ့ခီးသွားဧည့်သည်တွေကို tourist tax အခွန်ကောက်ခံပါတယ်ဥပမာ UK နိုင်ငံက Manchester မြို့မှာဆိုရင်ညအိတ်လာလေတဲ့ဧည့်သည်တွေကိုတညကို $1 ခွဲလောက်နဲ့ညီများတဲ့ Starling Pound တစ်ပေါင်ဟိုတယ်ခန်းခါထဲမှာပေါင်းပြီးတော့ကောက်ခံပါတယ်။အီတလီက Venice ရေပေါ်မြို့မှာဆိုရင်လည်း2024ခုနှစ်ကစပြီးတော့အသက်14နှစ်နဲ့အထက်လာလေကြတဲ့ဧည့်သည်တယောက်ကိုမြို့လာလေကတနေ့ကို5ယူရိုကောက်ခံတော့မှာဖြစ်ပါတယ်။အဲ့လိုမျိုး Fuji Town တက်သူတွေကိုကောက်ခံဖို့အတွက်အကြံပြုနေကြသူတွေလည်းရှိပါတယ်
။ Well, I come from a place that suffers also from
a lot of tourism and a lot of places in Europe now develop what's called the tourist tax.
ကျွန်တော်ကိုရိုင်းကလည်းကမ္ဘာလေးခီးသွားဧည့်သည်များလုံးလို့စိတ်ညစ်ကြတဲ့နေရာကလာခဲ့တာပါ။ဥရောပနေရာတော်များများမှာတော့ကမ္ဘာလေးခီးသွားတွေအတွက် tourist tax လို့သတ်မှတ်ပြီးအခွန်ကောက်ပါတယ်။အဲ့ဒါတော်တော်လေးလှုပ်ဖြစ်မယ်ထင်ပါတယ်။ဧည့်သည်တွေဘက်ကလည်းသိအများကြီးပေးရတာမဟုတ်ပါဘူး။နောက်နိုင်ငံတွေကနေဂျပန်ကိုလာပြီးဆိုတဲ့ကအများကြီးကုန်ကြခံပြီးလာကြတာဆိုတော့ tourist tax လို့အခွန်ပေးရမယ်ဆိုရင်လည်းမပေးဘဲမနေကြဘူးလို့ထင်ပါတယ်
။တောင်ထိပ်တက်တဲ့သူအရေအတွက်ကန့်သတ်တာမျိုးလုပ်တဲ့နယ်လို့ Fuji တောင်ကိုလာလေကြတဲ့ခီးသွွားဧည့်သည်တော်တော်များများကမြင်ကြပါဗါတယ်။အဲ့လိုလုပ်တဲ့အတွက်ဒေသခံတွေအတွက်ရောတဘာဝပတ်ဝန်းကျင်အတွက်ပါပို့ပြီးတော့အကျိုးရှိမယ်လို့ထောက်ပြကြပါဗါတယ်။ပေတတောင်း2000ကျော်အမြင့်ရှိတဲ့ Fuji တောင်ကိုတက်နိုင်ဖို့တောင်ထက်ဖက်နက်လေကာဂျက်ကင်လိုအဝတ်အစားကအစချိုတင်ပြင်ဆင်ထားကြဖို့လိုပါတယ်။အပေါ်မြင့်သွားလေလေဖီအားပိုများလေဖြစ်တဲ့အပြင်အောက်ဆီဂျင်ပမာဏနဲ့အပူအအေးပါပြောင်းလဲသွားတာမို့တချို့တောင်ထက်သူတွေဆိုရင်နေထိုင်မကောင်းဖြစ်ကြတာလည်းရှိပါတယ်
။ I think people should be filtered a little bit because some people were not
တောင်ထိပ်တက်တဲ့သူတွေကိုစီစစ်တဲ့လို့ကျွန်မကတော့ထင်ပါတယ်ဘာလို့လဲဆိုတော့တချို့တွေက Fuji တောင်ထိပ်ရောက်အောင်သွားဖို့ပြင်ဆင်လာတဲ့ပုံမရပါဘူးတောင်ထိပ်နားရောက်တဲ့အထိအဝတ်အစားပါပါလေးတွေဝတ်ထားကြတဲ့သူတွေကိုတွေ့ရတယ်လို့တချို့ဆိုရင်လည်းတော်တော်ကိုပင်ပန်းနေမကောင်းဖြစ်နေတာမျိုးတွေတွေ့ရပါတယ်ကိုရောင်တို့အတွက်စိတ်ပူမိပါတယ်
ကျင်းရီချထိုးထွက်နေတယ်လို့ဖြစ်နေတဲ့ဂျပန်နိုင်ငံက Fuji တောင်ကြီးဟာဂျပန်နိုင်ငံရဲ့အထင်ကရအမှတ်သားတစ်ခုဖြစ်ရုံမကကမ္ဘာမှာပါလူသိအများဆုံးတောင်ကြီးတစ်လုံးဖြစ်ပါတယ်ဂျပန်လူမျိုးတွေအလေးထားတန်ဖိုးထားကြတဲ့တောင်ကြီးစီကိုနိုင်ငံတကာကဧည့်သည်တွေအလာများနေတာကြောင့်အမိုက်ပြက်သနာတန်းစင်ကန်ပြက်သနာကားတွေကထွက်တဲ့လေလူညဉ့်ညံပြက်သနာတွေရင်ဆိုင်နေရပါတယ်ဒီပြက်သနာကိုမဖြေရှင်းရင်ဂျင်းချန်းတာယာရှုခင်းအလှနဲ့ဘာသာရေးအရလဲဂျပန်တွေအထွတ်မြတ်ထားတဲ့ Fuji တောင်ကြီးမဟုတ်တော့မှာကိုဂျပန်လူမျိုးတွေစိုးရိမ်နေကြပါတယ်ရှင်။ကျွန်မဆွေမြန်ပါမှာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းVOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ဒီပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီအထိ line kilometer 25 40 53နဲ့ VOA ရဲ့ Facebook စာမျက်နှာကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဆက်ပြီးတော့တင်ပြပေးပါမယ်။ Israel မှာအရသားတွေပိတ်မိမှာကိုပို့လို့စိုးရိမ်နေကြချိန်မှာပဲ Hamas အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့ Israel လေရင်တွေ Gaza ကမ်းမြောင်ဒေသကိုအင်္ဂါနေ့ကပုံကျဲတိုက်ခိုက်ခဲ့ကြပါတယ်။တညာလုံးလေကြောင်းကနေအကြိမ်ရာချီတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ဟာမတ်စစ်ကံဝင်လက်နက်ကိုတောင်နဲ့ဂါဇာကဟာမတ်အမိန့်ပေးဌာနချုပ်တို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အစ္စရေးတို့ပိတ်ဆို့ထားတဲ့ဂါဇာကမ်းမြောင်ဖွင့်ပေးဖို့ကုလသမဂ္ဂကတောင်းဆိုနေတယ်လို့နိုင်ငံတကာကလူသားချင်းစာနာမှုဥပဒေအရအသက်ကယ်ဆယ်ရေးအခုအညီတွေပိတ်ပင်တာကိုတားမြစ်ထားတာကြောင့်ဂါဇာကမ်းမြောင်ဒေသကိုအစ္စရေးဝိုင်းရံထားတာကိုရုတ်သိမ်းဖို့ကုလသမဂ္ဂကအင်ကာနေကပဲတောင်းဆိုလိုက်ပါတယ်။တခါမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေထဲမှာတော့ကချင်ပြည်နယ်တွင်အမျိုးသမီးနဲ့ကလေးငယ်အများအပြားအပါအဝင်ပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးကြရသူတို့ရဲ့စခန်းကိုအော်တိုဘာလ9ရက်ကတိုက်ခိုက်ခဲ့တဲ့အတွဲအရသားတွေဒါဇင်နဲ့ချီတေဆုံခဲ့ရတဲ့သတင်းတွေကြောင့်ထိတ်လန့်တုန်လှုပ်ရတဲ့အကြောင်းကုလသမဂ္ဂအသွင်းရေးမှူးချုပ်ကအင်္ဂါနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ဒီအတွက်တာဝန်ရှိသူတွေကိုအရေးယူရမယ်လို့လဲမစ္စတာကုလသမဂ္ဂအသွင်းရေးမှူးချုပ်မစ္စတာကူတာရက်ရဲ့ပြောရေးဆိုခွင့်ရှိသူကကြေညာချက်မှာပြောဆိုထားပါတယ်တိုင်းပြည်အနှံ့စစ်တပ်ကပိုးပြီးတော့ပြင်းပြင်းထန်ထန်တိုက်ခိုက်လာတာအပါအဝင်အကြမ်းဖက်မှုပုံစံအားလုံးကိုကုလသမဂ္ဂအသွင်းရေးမှူးချုပ်ကရှုံချလိုက်ပါတယ်
ဒီကနေ့အတွက်သတင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှာကတော့မတင်ငီတိုက်ဖြစ်ပါတယ် VOA ကVOA America တိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတူမီတာ30နဲ့40 50တို့ကနေထုတ်လင်းခဲ့တာပါ VOA နဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့တဲ့တောသားရှင်တွေရဲ့ရင်ဖွင့်လာတွေပေးလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကတောသားရှင်တွေရေးပို့လာမဲ့စာတွေကိုစောင့်မျှော်နေပါတယ် VOA ကိုအခုလိုအားပေးနာဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ